Welcome to the Voice of America in Burmese.
Mingala nya ja ma khmyar 2020 pin ni September 30 ye Bodhu nya 9 na yi ga ni 10 na yi thi VOA video season ni ko Washington DC ga ni sa tin thauk twin ni ba bi. COVID-19 ye bo chin ni chaung VOA season ni ko ya yi ya phin pon san chaung le thauk twin ya ti bi. A khu yin so naw song ya din ni ကျွန်တော်ကြော်သိနေအမျှသိအောင်လို့ပြောပြပါမယ်။သမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဂျိုးဘိုင်ဒန်တို့ကြားအင်္ဂါနေ့ညကလုပ်တဲ့မိနစ်90ကြာပထမဆုံးအကြိမ်စကားဆက်တိုးပွဲဟာအတော်လေးအပြင်းထန်အခြေတင်ဖြစ်ခဲ့ပါတယ်။သမ္မတထရမ့်ဟာ2016နဲ့2019နှစ်လုံးမှာဝင်ငွေကုန်ဖြစ်ဒေါ်လာ850ပဲပေးဆောင်ခဲ့တယ်ဆိုတဲ့ New York Times သတင်းစာရဲ့ဒီသတင်းပတ်ရေးသားချက်အပေါ်မှာသမ္မတထရမ့်ကပြန်လည်ခြေပါခဲ့ပါတယ်။သူအနေနဲ့ဒေါ်လာတန်ပေါင်းများစွာအခွန်ဆောင်ခဲ့တယ်လို့သမ္မတထရမ့်ကဆိုပေမဲ့ဒုသမ္မတဘိုင်ဒန်ကတော့သမ္မတထရမ့်ဟာတာမန်ကျောင်းဆရာတယောက်ပေးဆောင်တဲ့အခွန်လောက်တောင်မှမပေးခဲ့ဘူးလို့ဆိုပါတယ်။စကားဆက်ထိုးပွဲတွင်တယောက်နဲ့တယောက်ပုဂ္ဂိုလ်ရေးအရာအပြန်အလှန်တိုက်ခိုက်ထိုးနှက်ခဲ့ကြပြီးသမ္မတထရမ့်ဟာအမေရိကန်သမိုင်းမှာအဆိုးရွားဆုံးသမ္မတပဲလို့မစ္စတာဘိုင်ဒန်ကပြောသလိုယူကြောင်ကြောင်ပဲလို့လည်းမကြာခဏပြောဆိုခဲ့ပါတယ်။သမ္မတထရမ့်ကလည်းသူ့သမ္မတသက်တမ်း48လအတွင်းမစ္စတာဘိုင်ဒန်အထက်လူတော်အမှန်အဖြစ်နဲ့သမ္မတဥပမာလက်ထက်ဒုသမ္မတအဖြစ်48နှစ်ကြာလုပ်ခဲ့တာတွေတဲ့အများကြီးပိုလို့ခဲ့တယ်လို့ပြောပါတယ်။မစ္စတာဘိုင်ဒန်ကသမ္မတဖြစ်လာမယ်ဆိုရင်အခွန်တွေတိုးကောင်းမယ့်အစီအစဉ်ကြောင့်အမေရိကန်စီးပွားရေးဟာဘယ်တော့ငှားနေမှမကြုံဘူးအောင်ကြာဆင်းသွားလိမ့်မယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်။အခုစကားစတိုးပွဲဟာနိုဝင်ဘာလ3ရက်ရွေးကောက်ပွဲမတိုင်ခင်လုပ်ဖို့စီစဉ်ထားတဲ့၃ပွဲမှာပထမဆုံးပွဲဖြစ်ပြီးလာမယ့်အောက်တိုဘာလ15ရက်နေ့မှာဒုတိယအကြိမ်အော်တိုဘာလ22ရက်နေ့မှာတတိယနဲ့နောက်ဆုံးအကြိမ်လှုပ်ဖို့ရှိပါတယ်။ဒီစကားစစ်ထိုးပွဲပေါ်တွန့်ပြန်ကြတာအများစုကတော့ကိုထောက်ခံတဲ့ပါတီဘက်ကိုထောက်ခံတဲ့သမ္မတလောင်းဘက်ကလိုက်ပြီးပြောကြတာပဲများပါတယ်။ဒါပေမဲ့လည်းတယောက်နဲ့တယောက်အပြိုင်ဆိုင်စကားတိုင်းလှုပ်ပြီးပြောဆိုထိုးနှက်ကြတဲ့ပုံမှာတော့အပြင်းထန်ဝေဖန်သူတွေလည်းရှိပါတယ်။နိုင်ငံလုံးဆိုင်ရာ Republican Committee RNC ရဲ့ဥက္ကဋ္ဌ Ronna McDaniel ကသမ္မတထရမ့်ဟာသူပြန်ပြီးရွေးကောက်ခံရရေးအတွက်မိနစ်90ကြာယုံကြည်မှုအပြည့်နဲ့အခိုင်အမာပြောသွားပါတယ်။အခွန်တွေတိုးကောင်းမဲ့အလုပ်အကံတွေဆုံးရှုံးစေမဲ့ကျမတို့လူထုဘေးကင်းလုံခြုံမှုကင်းမဲ့စေမဲ့အစွန်းရောက်မူဝါဒတွေကိုထောက်ခံတဲ့ဂျိုးဘိုင်ဒန်ကိုအပြင်းထန်ထိုးနှက်ခဲ့ပါတယ်လို့စကားစစ်ထိုးပွဲပြီးတဲ့နောက်ထွစ်တာမှာရေးပါတယ်။ဒါပေမဲ့ဂျိုးဘိုင်ဒန်ရဲ့အပြိုင်သမ္မတလောင်းဖြစ်ဖို့ကြိုးစားခဲ့သူနယူးဂျာစီပြည်နယ်ဒီမိုကရက်ထက်လွတ်တော်အမတ်ကိုရီဘူကာလိုထင်ရှားတဲ့ဒီမိုကရက်တွေကတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အသာရတယ်လို့ပြောကြပြီးသမ္မတထရမ့်နောက်တစ်ချိန်တက်တန်းဆက်မရှိသင့်ဘူးဆိုတာဒီစကားစစ်ထိုးပွဲကအခိုင်အမာပြနေတယ်လို့ဆိုကြပါတယ်။စကားစစ်ထိုးပွဲတွင်သမ္မတလောင်းနှုတ်ဦးကြားစကားအပြိုင်လှုပ်ပြီးအော်ဂျီဟစ်ကျဲအခြေတင်ရုပ်တည်းပြောဆိုခဲ့ကြတဲ့အပေါ်ဒီပွဲကိုစောင့်ကြည့်ခဲ့သူတော်များများကအဝေးပန်ကြပါတယ်။ဗာဂျီးနီးယားတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်လယ်ရီဆာဘတ်တို့ကဆိုရင်နောက်လုံးမဲ့သမ္မတလောင်းစကားစစ်ထိုးပွဲတွေကိုဖျက်ပလိုက်ပါတော့လို့တော်မှ Twitter မှာခက်ပြက်ပြက်ရေးခဲ့ပါသေးတယ်။အမြောက်တွင်တဲ့တိခတ်တက်ခိုက်တာကိုရယူထားတဲ့ဗီဒီယိုတွေကိုအဇာဘိုင်ဂျန်ကာကွယ်ရေးဌာနကဒီကနေ့ထုတ်ပြန်လိုက်ပါတယ်။ဒီကာကွယ်ရေးဌာနကထုတ်ပြန်တဲ့နောက်ဗီဒီယိုတစ်ခုမှာတော့ဂျာဘရာယူခရိုင်မှာရှိတဲ့စစ်ဖက်ဒူလွန်ယုံတစ်ခုစက်တင်ဘာလ29ရက်နေ့ကဖျက်ဆီးခံရတာကိုရယူထားပါတယ်။အဇာဘိုင်ဂျန်နဲ့အာမေးနီးယားလူမျိုးစုတပ်ဖွဲ့တွေကြားဆယ်စုနှစ်ပေါင်းများစွာကြာနေပြီဖြစ်တဲ့ပြည်ပကဟာ1994ခုနှစ်မှာအပြစ်ခတ်ရထားခဲ့ပြီးကတည်းကဆိုရင်အဆိုးဆုံးအခြေအနေပြန်ရောက်လာနေပြီးတော့နှစ်ဖက်တိုက်ခိုက်နေတာဒီကနေ့၄ရက်နောက်သွားပါပြီ။နှစ်ဖက်ပိုင်းခြားထားတဲ့နေဆက်မြေတလျှောက်နေရာပေါင်းစုံကနေတိုက်ခိုက်နေတယ်လို့အဇာဘိုင်ဂျန်ကရောနာဂိုနိုကာရာဘတ်ဒေသကအာမေးနီးယားလူမျိုးစုတွေကပါနှစ်ဖက်စလုံးကပြောနေကြတာပါတိုက်ခိုက်မှုတွေဟာအဲ့ဒီဒေသအပြင်ဘက်မှာပါဖြစ်နေပြီးတစ်ချိန်ကဆိုဗီယက်ပြည်တော်စုဝင်နိုင်ငံတွေဖြစ်ကြတဲ့အဇာဘိုင်ဂျန်နဲ့အာမေးနီးယားကြားတကယ်စစ်ပွဲကြီးဖြစ်လာမယ့်အခြေအနေရင်ဆိုင်နေရပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့မှာတိုက်ခိုက်မှုတွေပြန်ဖြစ်လာခဲ့ကြဆိုရင်လူဒါဇင်ပေါင်းများစွာသေဆုံးခဲ့ပြီးဖြစ်ပြီးရာပေါင်းများစွာဒဏ်ရာထားရဲဆိုတဲ့သတင်းတွေထွက်ထားပါဗျ။မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုမလုပ်ပါဘူးဆိုတဲ့အလားအလာတစုံတစောက်ကိုမှကုလသမဂ္ဂထွေထွေညီလာခံနောက်ဆုံးလေးဖြစ်တဲ့အင်္ဂါနေ့ကပြောမတော်ပါဘူး။ဒီကနေ့ကဘာကြီးမှာအင်အားပေါ်အခြေခံပြီးဗိုလ်ချကြီးစိုးမှုကနေရာတိုင်းမှာရှိနေပါတယ်။ခိုင်မာတဲ့အင်အားကိုပိုင်ဆိုင်ထားမှသာစစ်မဖြစ်အောင်ကိုယ်တိုင်တားဆီးပြီးစစ်မှန်တဲ့ငြိမ်းချမ်းရေးကိုထိန်းသိမ်းဆောင်ရှောက်နိုင်မှာဖြစ်ပါတယ်လို့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်မတ်ကြီးကင်ဆောင်းကအထူးညီလာခံမိန့်ခွန်းနဲ့မှာပြောသွားပါတယ်ရေဒါဒါမှမဟုတ်တခြားနည်းလမ်းတွေနဲ့ခြေအားခံလို့မရတဲ့ဂျက်တိုက်လေယာဉ်တွေကိုတောင်ကိုရီးယားနိုင်ငံကကိုယ့်ဘာသာတိစောက်မယ်လို့ကြေညာခဲ့တဲ့အပေါ်မှာလည်းတန်မာကြီးကင်ဆွန်းကဝေဖန်ပြောဆိုပါတယ် နျူကလ িয়ার လက်နက်ထုတ်လုပ်မဲ့ရေကနေဓာတ်ဆီးဖို့အတွက်နော်ကိုရီးယားပေါ်နိုင်ငံတကာကတံခတ်ရေးယူမှုတွေချမှတ်ထားတာကိုလည်းတန်မကြီးကင်ဆွန်ကထည့်ပြောခဲ့ပါတယ်။စီးပွားရေးတိုးတက်ဖို့အတွက်ပြင်ပရဲ့ထောက်ကူပြုမှုတွေတကယ်ကိုလိုအပ်နေပေမဲ့လည်းဂုံတိတ်ကတိခိုက်ခံပြီးတော့လုံမမဟုတ်ဘူးဆိုတဲ့သဘောမျိုးတန်မကြီးကင်ဆွန်ကပြောသွားပါတယ်ခင်ဗျာ။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 963တို့ညလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်ကိုဗစ် -19 ကပ်ရောဂါကဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးကိုမကြုံစဘူးထိခိုက်စေချောင်နဲ့ချမ်းသာတဲ့ကမ္ဘာနိုင်ငံကြီးတွေကအကူအညီလိုအပ်နေတဲ့နိုင်ငံတွေကိုမြန်မြန်ဆန်ဆန်နဲ့အလုံလောက်အကူအညီမပေးကြဘူးလို့ကူလာသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုဂျမေကာဝန်ကြီးချုပ်အန်ဒရူးဟိုးနက်စ်တို့နဲ့အတူပူးရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကူလာအတွင်းမှုချုပ်ကအခုလိုပြောလိုက်တာပါ။ကနေဒါနဲ့ဂျမေကာနိုင်ငံတွေကကာယောဂါတန်ခံနေရတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးမှာအကူအညီရရှိဖို့ငွေကြေးအရေးအမြစ်တွေရရှိစေရေးဦးဆောင်ကြိုးပမ်းနေတာဖြစ်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့နိုင်ငံတကာငွေကြေးရမငွေအဖွဲ့ IMF ကိုအကူအညီပို့ပေးဖို့လဲကုလတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်။နိုင်ငံအများအပြားမှာကျွေးမီဝင်ပြီးတဲ့အခြေအနေကိုကြုံတွေ့နေရတာကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့အလဲအလတ်ဝင်ငွေရှိတဲ့နိုင်ငံအားလုံးအတွက်ကျွေးမီတက်တာရရအောင်ကျွေးမီဆိုင်ငံ့ထားတဲ့လက်ရှိအစီအစဉ်တွေကိုတည်တန်းတူရင်းနဲ့တိုးမြင့်ပြုလုပ်ရည်အတွက်လဲတိုက်တွန်းလိုက်ပါတယ်။ကမ္ဘာနိုင်ငံအားလုံးကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနဲ့ကုသမှုအခွင့်အရေးညီညွတ်ညီမျှရရှိရေးအစီအစဉ်အတွက်လက်တလောရမငွေအမေရိကန်ဒေါ်လာ15ဘီလီယံအပါအဝင်ဒေါ်လာ35ဘီလီယံထောက်ပံ့ပေးဖို့ကိုလည်းအတွင်းမှုချုပ်ဂူတာရက်စ်ကတိုက်တွန်းနှိုးဆော်ခဲ့ပါတယ်ရှင်။အိန္ဒိယမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်လူနာသေ8000ကျော်အတည်ပြုလိုက်တဲ့အတွက်စုစုပေါင်းကူးစက်သူ 6.2 သန်းကျော်ရှိပြီဖြစ်ပါတယ်။24နာရီအတွင်းသေဆုံးသူ 1100 ကျော်နဲ့သေဆုံးသူစုစုပေါင်းက 9800 ကျော်ရှိပါတယ်။အတီးပြူလူနာတွေရဲ့ပြန်လည်ကျန်းမာလာသူက8300ခန့်လုံးရှိပြီးနေ့စဉ်လူပေါင်းတသန်းလောက်ကိုယောဂဆစ်ဆီးပေးနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။တောင်ကိုရီးယားမှာဒီကနေ့ COVID-19 လူနာ133ယောက်ရှိတဲ့အတွက်ဒါဟာ5ရက်အတွင်းမှာကူးစက်သူ100အထက်ကိုရောက်လာတာပါ။အခုထိကူးစက်သူစုစုပေါင်း 23,800 ကျော်နဲ့သေဆုံးသူက400ကျော်ရှိပါရယ်။မြောက်ကိုရီးယားမှာတော့ COVID-19 ကူးစက်မှုကိုအစိုးရကထိထိရောက်ရောက်ထိန်းချုပ်ထားနိုင်တယ်လို့ပြောပါရယ်။နိုင်ငံတွင်တင်းကျပ်တဲ့စီမင်းတွေနဲ့ကာယယောဂကိုထိန်းချုပ်ထားနိုင်တယ်လို့မြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂတန်မကြီးကင်ဆောင်ကပြောပါရယ်။မြောက်ကိုရီးယားကပြပခီးသွားတွေအတွက်စီကံတင်းကျပ်ထားတယ်လို့ပြည်သူတွေကလည်းစီကံတွေကိုလိုက်နာပြီးတော့သတိကြီးကြီးထားကြတဲ့အတွက်နိုင်ငံတွင်ယောဂကူးစက်မှုကိုထိန်းချုပ်ထားနိုင်တယ်လို့သူကပြောပါရယ်ရှင်။ဥရောပတလွာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်ပေါ်နေရမှာဘယ်လ်ဂျီယံနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူ1000ကျော်ရှိပြီလို့ Science and No ကျန်းမာရေးသိပ္ပံစီရင်တွေကဖော်ပြပါရယ်ပြီးခဲ့တဲ့24နာရီအတွင်းစပိန်မှာယောဂကူးစက်သူ 2500 ကျော်နဲ့ဥရောပနိုင်ငံတွေရဲ့နေ့စဉ်ယောဂကူးစက်မှုနှုန်းအများဆုံးဖြစ်ပါရယ်စုစုပေါင်းကူးစက်သူက 9,500 ကျော်ရှိပါရယ်သေဆုံးသူကတော့ 3100 ကျော်ရှိပြီဖြစ်ပါရယ်ဂျာမနီမှာဆောင်းရာသီရောက်လာတာနဲ့အတူ COVID-19 ကူးစက်မှုနှုန်းမြင့်တက်လာတဲ့အတွက်ခက်ခဲတဲ့အချိန်တွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့ဝန်ကြီးချုပ်အန်ဂလာမာခဲလ်ကဒီကနေ့သတိပေးလိုက်ပါတယ်။ချိတ်သမရနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးတိကျခွဲဆောင်ကြည့်ခံနေရတဲ့မေးဆန္ဒရှင်တွေဟာပထမဆုံးအနေနဲ့ကားရီဘော်ကနေမဲပေးခဲ့ပါတယ်။နိုင်ငံတဝန်းကားနဲ့မောင်းဝင်နိုင်တဲ့ယာယီမဲယုံ156ခုကိုဆောက်လုပ်ထားပြီးတိကျခွဲနေရသူတွေကကားနဲ့မောင်းဝင်ကားဘော်ကနေမဲပေးခဲ့တာပါ။ကားအသုံးမပြုနိုင်သူတွေကတော့ရွေးကောက်ပွဲအထူးကော်မတီနဲ့ဆက်သွယ်ပြီးမဲပေးဖို့အကူအညီတောင်းခံနိုင်ပါတယ်။အစောပိုင်းကတော့ယောဂကူးစက်မှုတွေဖြစ်မှဆိုရင်လည်းအတွေ့တိကျခွဲဆောင်ကြည့်နေရသူတွေကိုမဲပေးခွင့်မပြုခဲ့ပါဘူး။ဒါပေမဲ့ဆောင်ကြည့်ရေးအတွက်များလာတာကြောင့်သူတို့ရဲ့မဲပေးပိုင်ခွင့်ကိုလေးစားတဲ့အနေနဲ့အခုလိုကားရီဘော်ကနေမဲပေးဖို့ဥပဒေတည်တည်ပြဋ္ဌာန်းခွင့်ပြုခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံအတွင်းကသူတို့ရဲ့လုပ်ငန်းဆောင်တာတွေအလုံးကိုရပ်ဆိုင်းလိုက်တယ်လို့လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Amnesty International AI ကပြောပါတယ်။အဲ့ဒီအဖွဲ့ရဲ့အိန္ဒိယပြည်ရင်းဘဏ်ငွေစည်းရုံးကိုအိန္ဒိယအစိုးရကပိတ်ပစ်ခဲ့ပြီးတဲ့နောက်မှာ AI ကအခုလိုကြီးညာလိုက်တာပါ။အဖွဲ့ရဲ့ဘဏ်စည်းရုံးကိုပိတ်ပစ်တာကလူ့အခွင့်အရေးအဖွဲ့တွေအပေါ်အပြစ်မရှိအပြစ်ရှာတဲ့လုပ်ရည်ဖြစ်တယ်လို့လေ AI အဖွဲ့ကကြီးညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ငွေကြေးဆိုင်ရာမတမာမှုတွေပြုလုပ်တယ်ဆိုတဲ့ဆွဆွဲခြင်းနဲ့အိန္ဒိယအစိုးရက AI အဖွဲ့ရဲ့ဘဏ်ငွေစည်းရုံးကိုပိတ်ပစ် ြစ်ပြီးမှအဖွဲ့အနေနဲ့ဝန်ထမ်းတွေကိုအလုပ်ဖြုတ်ခဲ့ရတယ်လို့အဖွဲ့ရဲ့လှုပ်ရှားမှုနဲ့သူတေသနာလုပ်ငန်းတွေအားလုံးကိုရပ်ဆိုင်းခဲ့ရကြောင်း AI အဖွဲ့ကအင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်အဲ့ဒီဆွဆွဲချက်ဟာအခြေအမြင်မရှိကြောင်း AI အဖွဲ့အနေနဲ့အိန္ဒိယနိုင်ငံတွင်ကဥပဒေတွေနဲ့အညီလှုပ်ဆောင်နေတာဖြစ်ကြောင်းနဲ့အိန္ဒိယနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတာဝန်ခံမှုတွေရှိလာအောင် AI အဖွဲ့ကဖိအားပေးတိုက်တွန်းနေတာကြောင့်အခုလိုငွေစည်းရင်းအပိတ်ခံရတာလို့ကြေညာချက်မှာဖော်ပြထားပါရယ်မကြာသေးခင်က AI အဖွဲ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာနှစ်ဆောင်မှာ February လတုန်းကမြို့တော် New Delhi မှာဖြစ်ပွားခဲ့တဲ့ Hindu နဲ့ Muslim အဓိကရုံးမှာရဲတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်ခဲ့တယ်လို့ဆွဆွဲထားတာပါဒါပြင်အိန္ဒိယအစိုးရအနေနဲ့အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသကထိမ့်သိမ်းခံနိုင်ငံရေးခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေနဲ့သတင်းသမားတွေကိုပြန်လွှတ်ပေးဖို့လေ AI အဖွဲ့ကတောင်းဆိုထားပါတယ်။အိန္ဒိယအစိုးရကတော့နိုင်ငံသားကလှူဒန်းတဲ့အလှငွေတွေနဲ့လှုပ်ရှားနေတဲ့အဖွဲ့တွေအိန္ဒိယပြည်တွင်းနိုင်ငံရေးဆွေးနွေးပွဲတွေမှာဂျာဝင်ဆွတ်ဖက်တာကိုဥပဒေအရခွင့်မပြုဘူးလို့တုံ့ပြန်ပြောဆိုထားပါတယ်ရှင်။တော်ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင
် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျမဆူမြတ်မော်မှာ American ပြည်ထောင်စုမှာအင်္ဂါနေ့ညတော်ကလုပ်ခဲ့တဲ့တမရာလောင်းနှစ်ယောက်ရဲ့ပထမအကြိမ်စက္ကနိုင်းလူပွဲအကြောင်း VOA သတင်းတောက် Mike O'Sullivan ရဲ့သတင်းပေးပို့ချက်ကိုတင်ပြပါမယ်ရှင်အမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲကျင်းပဖို့35ရက်သာလိုတော့ချိန်မှာပထမဆုံးပြုတ်လုတဲ့တမရလောင်းနှစ်ယောက်ရဲ့စကားဆက်ထိုးပွဲဟာတင်းတင်းမြတ်မြတ်စတင်ပြီးသိပ်မကြခဲ့မှာပဲတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ထိုးနှက်ပြောဆိုတဲ့အခြေအနေကိုရောက်ခဲ့ပါတယ်အမေရိကန်မှာတည်ဆုံးသူ2,000,000ထက်မနည်းရှိသွားပြီဖြစ်တဲ့ COVID-19 ကပ်ရောဂါကိစ္စအပအဝင်အကြောင်းအရာတော်တော်များများနဲ့ပတ်သက်လို့ညှင်းခုံပြောခဲ့ကြတာပါ
The president has no plan.He hasn't laid
out. တမနာမှာပါစီစမမရှိပါဘူး။ဘာတွေလုပ်မယ်ဆိုတာချပြခဲ့ခြင်းမရှိပါဘူး။ဒီပြဿနာဘယ်လောက်ကြီးလဲဆိုတာဖေဖော်ဝါရီလထဲမှာခဲကသူသိထားတာဖြစ်ပါတယ
်။ Democratic Party တမနာလောင်း Joe Biden ရဲ့အခုလိုပြောတာကိုတမနာ Donald Trump ကတော့ထိရောက်တဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်ခဲ့တယ်လို့ခြေပါပါတယ်
။ We got the gowns, we got the masks, we made the ventilators. You wouldn't have made
ကောက်ဝတ်စုံတွေရှိရနှာခေါင်းစည်းတွေရှိရတက်ရှူဆက်တွေထုတ်လုပ်ခဲ့တယ်။ခင်ဗျားဆိုရင်တက်ရှူဆက်တွေလုံးဝမဟုတ်ပါဘူး။အခုဆိုကောက်ဝတ်စည်းထွက်လာဖို့သတင်းပတ်ပိုင်းမှာလိုပါတော့တယ်။
အိုဘားမားကဲလို့တည်ကြတဲ့ဝင်ငွေနည်းသူတွေအတွက်တန်ဖိုးနဲ့ကျန်းမာရေးအာမခံအစီအစဉ် affordable care ဥပဒေကိုဖျက်ဖို့သမ္မတထရမ့်ရဲ့အားထုတ်မှုအပေါ်ဒုသမ္မတဟောင်းဂျိုးဘိုက်ဒန်ကမေးခွန်းထုတ်ပါတယ်။အဲ့ဒီဥပဒေကိုဖျက်ရင်ပြည်သူတန်း20လောက်ကျန်းမာရေးအာမခံရှိတော့မှာမဟုတ်ဘူးဆိုတာကိုသူကထောက်ပြပါတယ်။သမ္မတထရမ့်ကတော့အဲ့ဒီအစီအစဉ်ဟာဖွဲ့စည်းပုံနဲ့မညီသလိုအသုံးပြုသူတွေရွေးချယ်နိုင်မှုဘိုင်အကန့်အသတ်ရှိတယ်လို့တုံ့ပြန်ပါတယ်။ဂျိုးဘိုက်ဒန်ကလည်းသူသာသမ္မတဖြစ်လာခဲ့ရင်မဲဆန္ဒရှင်တွေအနေနဲ့လက်ရှိကျန်းမာရေးအာမခံကိုဆက်ပြီးထားနိုင်ကြမှာဖြစ်တယ်လို့ပြောပါတယ
် They can they do they will under my
ကျွန်တော်ဆွေးပြထားတဲ့အစီအစဉ်အရသူတို့ဆက်ထားနိုင်ကြမယ်ဆက်ထားလို့ရကြမှာဖြစ်ပါတယ
် American ပြည်တော်စုမှာအစိုးရကျန်းမာရေးစောင့်ရှောက်မှုစနစ်လုပ်ဖို့ Biden ကကြိုးစားနေတာဖြစ်တယ်လို့ Trump ကဆွဆွဲပါတယ်ဒီအကြောင်းအရာပြောနေကြစက်မှာလဲတယောက်ပြောနေတာကိုနောက်တစ်ယောက်ကအပြိုင်လူပြောတဲ့အခြေအနေဖြစ်ခဲ့ပါတယ်သမ္မတလောင်းနှစ်ယောက်အခြေတင်ဖြစ်တဲ့နောက်ထပ်ခေါင်းစဉ်တစ်ခုကတော့အမေရိကန်ပြည်ထောင်စုတရားရုံးချုပ်တရားသူကြီးသစ်ခန့်အပ်ရေးကိစ္စဖြစ်ပါတယ်။မကြာခင်ကကွယ်လွန်သွားတဲ့တရားသူကြီး Ruth Bader Ginsburg ရဲ့နေရာမှာ Conservative အမည်ရှိတဲ့ Amy Coney Barrett နဲ့အစားထိုးဖို့သမ္မတ Trump ရွေးချယ်ထားတာနဲ့ပတ်သက်လို့တချို့နေရာတွေမှာကြိုတင်မဲပေးမှုတွေစတင်နေပြီဖြစ်လို့ရွေးကောက်ပွဲပြီးတဲ့အထိစောင့်တင်တယ်လို့ Joe Biden ကပြောပါတယ်
။ The American people have a rightto have a say in who this
တရားရုံးချုပ်တရားသူကြီးဘယ်သူကိုခန့်အပ်တင်လဲဆိုတာအမေရိကန်ပြည်သူတွေရွေးချယ်ပိုင်ခွင့်ရှိတယ်မှာလေ
Trump ကတော့သူသာလက်ရှိသမ္မတဖြစ်နေတဲ့အတွက်အစားထိုးဖို့ဟာသူတာဝန်ဖြစ်တယ်လို့ဆိုပါတယ
် We just we won the election and therefore we have
ဒီကဘယ်ကိုကျွန်တော်နိုင်ထားဖြစ်လို့ရွေးချယ်ပိုင်ခွင့်ကျွန်တော်တို့မှာရှိပါတယ
်အင်္ဂါနေ့ညတော့ကပထမအကြိမ်စကေးလူပွဲနဲ့ပတ်သက်လို့သမ္မတဘက်ကစပင်းရင်းညှင်းခုန်ခဲ့တာတွေအပေါ်ခြေနဲ့တယ်လို့ Trump အောင်နိုင်ရေးတာဝန်ရှိသူကပြောပါတယ်
I think what viewers saw was President Trump who was in command of
the gas to British all over the Donald Trump ga pain pain nai nai hozi ga ni pyo daw nai da tiya ba le Joe Biden bu lo pyo nyet ne lu chuma tin chain tro myan myan ho ji di ji lou bi moderator si ga aku ni yu ya aw lou da tiya ya ba le
George Mason တက္ကသိုလ်ကဆက်ဆံရေးပိုင်းဆိုင်ရာသုံးသပ်သူ Jeremy Meyer ကတော့သမ္မတ Trump ဟာဘာကိုမှထိထိမိမိပြောတာမရှိဘူးလို့သုံးသပ်ပါတယ
် Biden spoke so many times you would get 10, 20, 30 seconds into a coherent point and then he'd be interrupted.
Biden ဘက်ကပြောတာ10 second second 20 30လောက်ကြာလို့ဆက်ဆက်ရှိရှိပြောတဲ့အချိန်ရောက်ပြီဆိုရင်သမ္မတဘက်ကထပ်ခါတလဲလဲအပြိုင်ပြောပြီးတော့နှောက်ရတာအချိန်ပေါင်းများစွာပါ။ဒါကြောင့်ဒီစကားရေးလူပွဲဘယ်သူနိုင်တယ်လဲဆိုတဲ့မေးခွန်းကအတိတ်ပဲမရှိတယ်လို့ဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့သမ္မတလောင်းစကားနိုင်လူပြောပွဲဆိုတာမျိုးမဖြစ်အောင်လို့သမ္မတဘက်ကလုပ်နေလို့ပါ။
November ရွေးကောက်ပွဲမတိုင်ခင်ပထမတစ်ချိန်သမရလောင်း၂ရောက်ရဲ့စကိတ်နိုင်လူပွဲကတော့ပြီးသွားပါပြီ။နောက်ထပ်နှစ်ခုကိုတော့ October လတည်းမှကျင်းပဖို့စီစဉ်ထားပါတယ်ရှင်။ကျမဆုမြတ်မောင်ပ
ါ။ဒီမနက်ကမှ COVID ကပ်ရောဂါကူးစက်မှုတွေကြောင့်အိမ်ပြန်မထွက်ဖို့အမိန့်ထုတ်ထားတဲ့အချိန်မှာလူအပ်ရင်ထောက်ပံ့ကူညီပေးဖို့အစိုးရကပြင်ဆင်ထားရမှာဘယ်လိုလူတွေကိုကူညီပေးဖို့လိုအပ်နေသလဲဆိုတာကိုပြောပြပါမယ်။ကျမအိမ်တနာထွန်းပါ။ကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်လပိုင်းအတွင်းမှာပဲတည်ဆုံးသူ200ကျော်နဲ့ကူးစက်သူ1000လောက်တိုးလာရတာကရန်ကုန်တိုင်းတစ်ခုလုံးဒီပါအိမ်ပြန်မထွက်ဖို့အမိန့်ထုတ်ထားတာကြောင့်အခက်အခဲဖြစ်နေသူတွေလည်းတိုးလာနေပါတယ်။အစိုးရကအခြေခံလူဒန်းစားတွေအပါအဝင်အကူအညီလိုနေသူတွေကိုထောက်ပံ့တာတွေရှိခဲ့ပေမဲ့နေမျိုးတွေကလာပြီးအလုပ်လုပ်နေသူတွေလိုရန်ကုန်မှာရှိတဲ့သူတချို့ကအထောက်အပံ့မရတာတွေလည်းရှိပါတယ်။ရခိုင်ပြည်နယ်ကလာပြီးရန်ကုန်မှာဆက်ချုပ်လုပ်ငန်းလုပ်တဲ့မအေးအေးမှုံကသူတွေ့ကြုံနေရတဲ့အခက်အခဲတွေကိုအခုလိုပြောပြပါတယ်။
ဒီတိုင်းပဲထိုင်နေရတယ်ဘာလို့မှမရှိတာမိုင်းကဆက်ချုပ်တဲ့သူတွေဆက်ချုပ်တဲ့သူကအကောင်းဆုံးဝင်တဲ့တပင်းသွားမဲ့တာနဲ့နေရာတွေရှိတယ်မှာခါကြမှာချုပ်ရတာဆိုတော့အခုဘယ်နေရာမှလည်းမသွားဘူးဘယ်မှလည်းမလာတော့ဘာမှလည်းမလုပ်အောင်မိုင်းကအဲ့မှာတလားတလားအင်လက်ပါနဲ့သွားတာနဲ့တောက်တာနဲ့မရှိသေးတာပေါက်သွားရောက်သွားတော့လေရှိတာလည်းမရှိတော့ဘူးအဲ့ဒီယောဂါဖြစ်ပြီဆိုရင်သူကဒီမှာဒိတ်တိုင်တော့ကြောက်ဘူးလေမိုင်းတို့ရောက်မှတခါမှမပြီးသေးဘူးဘာတစ်ခုမှလည်းမပြီးဒီလိုကမှာတော့အိမ်ထောင်ဆုံးရှိတဲ့သူတိုင်းရတယ်လို့တော့ရေးထားရပဲ။အဲလိုကနေရလာတဲ့သူတွေဆိုတော့အိမ်ထောင်ဆုံးတော့မရှိဘူးလေအိမ်ထားနေတာဆိုတော့အဲလိုကြောင့်တော့မသိပါဘူးမလေးရဲ့အိမ်ပိုင်းတချို့ရောက်ဝဲသူတွေထင်မှာတော့အိမ်ပိုင်းရှိတဲ့သူတွေရတယ်အိမ်ထောင်တွေမရဘူးကြားတာပဲ။
ရန်ကုန်တိုင်းအတွင်းအိမ်ပြန်မထွက်ဖို့အမိန့်ထုတ်ပြန်ထားချိန်မှာပဲလိုအပ်ရင်အကူအညီပေးဖို့ဆိုပြီးမကြသေးခင်ကစစီရင်ကောက်ယူတာတွေလည်းရှိပါတယ်။သမရယုံပြောခွင့်ရဦးစော်ထေကတော့ရန်ကုန်တိုင်းဒေသကြီးအတွင်းအိမ်မနေဖို့အမိန့်ထုတ်ထားချိန်မှာလူအပ်ရင်အထောက်အပံ့တွေပေးနိုင်အောင်ကြိုတင်ပြင်ဆင်ထားတာဖြစ်ကြောင်းအွန်လိုင်းကနေပြောဆိုထားပါဗျ။ယောဂပြန်ပွားမှုကိုထိန်းချုပ်နိုင်ဖို့အဆက်အသွယ်တွေဖြတ်တောက်ထားရတဲ့နောက်ဆုံးအခြေအနေရောက်လာရင်အခက်အခဲမရှိအောင်ကြိုတင်ပြင်ဆင်ထားတာလို့လည်းသတင်းထောက်တွေကိုပြောဆိုထားပါဗျ။စီးပွားရေးပညာရှင်ဒေါက်တာဇော်ဦးကတော့အစိုးရကကပ်ယောဂကာလအကူအညီပေးနေရမှာလိုအပ်တဲ့သူတွေကိုသာထိရောက်အောင်ထောက်ပံ့နိုင်ဖို့အရေးကြီးတယ်လို့သုံးသပ်ပါဗျ။အ
ခုချိန်ရတဲ့ဦးစားပေးကိုပုံပြီးသတ်မှတ်ဆောင်ရွက်ပို့ပါတာဟိုအရေးကြီးပါတယ်။အဲ့တော့ကျွန်တော်တို့ဒီဟာလည်းနိုင်ငံတကာဒီဟိုဆင်းမှုရှော့ချရေးရှော့ချရမှာဒီအခုလိုဒီလိုကိုဗစ်ကာလမှာဖြစ်ဖြစ်သူတို့ပြောတာတော့ targeted ပေါ့နော် targeted ဆိုတာကကိုဘယ်သူတွေကိုထိထိရောက်ကူပေးခြင်းလဲအထိထိရောက်ကူပေးခြင်းတဲ့သူတွေကိုကိုကပို့ပြီးတော့ဦးစားပေးသတ်မှတ်ပြီးတော့သူတို့ရှိကိုအများဆုံးနဲ့အခုချိန်မှာတော့ရောဂါကူးစက်မှုအသက်သာဆုံးပေါ့နော်ဟိုပေးနိုင်ဒါအခုကာလမှာဒါကအောင်မြင်နိုင်တဲ့ဟိုဘာမှမပြောပါဘူးနော်အဲ့တော့ဟိုတခြားမဟုတ်ပဲလေအားလုံးကသိနေကြောမယ်သိရမယ်ဆိုရင်နံပါတ်၁ဟိုရတဲ့ဟိုပေးရတဲ့ဟိုပမာဏကလည်းနေသွားမယ်အားလုံးလည်းတကယ်ကြီးဟိုလူဟာပေါ့နော်ကျွန်တော်တို့ရန်ကုန်မြို့မှာလည်းလူ9000ဆုံးကိုပေးမယ်ဆိုရင်တော့တယောက်ကိုတစ်ချက်ပေးရတော့အဲ့ဒီမှာမှလူ9000လောက်ကိုပဲကျွန်တော်တို့ဒီချာချာဟိုဦးစားပေးသတ်မှတ်ပြီးအာလုပ်တော့မယ်ဆိုရင်တော့တယောက်ကို1000လောက်ထိရပါမယ်ဆိုရင်ကြည့်ရတာပေါ့နော်ပြောရရင်တော့အဲ့ဒီချူတော့ကြည့်မယ်ဆိုရင်ဘူးချင်တာတိရောက်ဖို့ပုံနေနေတာပေါ့နော်အဲ့တော့အများကြီးကိုတကယ်ကြီးအကုန်လုံးပေးလိုက်တယ်ဆိုရင်ဟာတော့ဟိုနိုင်ငံရဲ့စေတနာလို့တစ်ဖက်ကပြောလို့ရတယ်လေဒီကန်းကဝေဒနာဖြစ်သွားဖို့ပုံများတယ်ဆိုတော့
ရန်ကုန်တိုင်းတွင်ကိုဗစ်ကပ်ရောဂါကူးစက်မှုမြင့်မားလာတဲ့အတွက်ကူးစက်မှုတွေကိုကာကွယ်ဖို့စက်တင်ဘာလ24ရက်နေ့ကနေအောက်တိုဘာလ9ရက်နေ့အထိကိုနေအိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်ပြန်ထားပြီးမဖြစ်မနေလုပ်ငန်းတချို့မှာလောက်ကင်နေသူတွေကိုသာတွာလာခွင့်ပြုထားပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီနေ့အစောပိုင်းအထိထုတ်ပြန်ချက်အရကိုဗစ်ရောဂါကြောင့်သေဆုံးသူ282ယောက်နဲ့ကူးစက်သူ12000ကျော်ရှိနေပါတယ်ရှင်။ကျမအိတ်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ကိုဗစ်ကပ်ရောဂါရင်ဆိုင်နေရချိန်မှာဆီယောင်ဝန်ညွှန်ကြားချက်မပါဘဲကိုသဘောနဲ့ကိုဆေးတောက်သုံးတာတွေမလုပ်ကြဘူးနဲ့ကျန်းမာရေးဆိုင်ရာသတင်းမှားတွေကိုရှောင်ရှားကြဖို့လေကျန်းမာရေးပညာရှင်တွေတတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါ ကိုဗစ်ကပ်ရောဂါကြောင့်သေဆုံးမှုနဲ့ကူးစက်သူဦးရေတိုးလာနေတာကြောင့်စိုးရိမ်မှုတွေတိုးလာနေချိန်မှာပဲစေဝါမျိုးစုံကိုအွန်လိုင်းအပါအဝင်ပုံစံအမျိုးမျိုးနဲ့ရောင်းချတုံးဆွဲနေသူတွေလည်းတိုးလာနေတာကြောင့်သတိထားဖို့ကိုကျန်းမာရေးပညာရှင်တွေသတိပေးနေတာပါတချို့စီးတွေကိုတုံးဆွဲရမှာကောင်းကျိုးထက်ဆိုးကျိုးဖြစ်နိုင်တာကြောင့်ကျွမ်းကျင်သူတွေနဲ့မတိုင်မီမဲ့တောက်တုံးတာတွေမလုပ်သင့်ဘူးလို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ
်အခုဒီလိုကာလမှာဆိုလို့ရှိရင်ကိုဆေးကိုတောက်ပါလားဒီဆေးကတော့အဆန်းထက်တယ်ဆက်သဖြင့်နော်ဗိုက်တာမင်တွေမျိုးစုံတချို့ဆေးတွေမျိုးစုံကိုဟိုဘောနော်အွန်လိုင်းအတစင်နော်မြဝေတာမှာတချို့တွေကထင်အောင်ထင်မှားဖြစ်ပြီးတော့ခါကြဒီလိုမျိုးမလိုအပ်ဖဲနဲ့တောက်ကြတဲ့ဟာမျိုးတွေရှိပါတယ်ဒါဟာကောင်းကျိုးတဲ့ဆိုးကျိုးဖြစ်စေပါတယ်ဗိုက်တာမင်ပဲဖြစ်ဖြစ်ဆေးပဲဖြစ်ဖြစ်လိုအပ်တဲ့သူအတွက်ကဒါဟာတကယ်ဟိုအသုံးဝင်ပြီးတော့အစွမ်းထက်သိမယ်လို့မလိုတဲ့သူအတွက်ကတော့ပိုရှံလို့ရှိရင်ဒုက္ခများစေပါတယ်မလိုအပ်ဖဲနဲ့နော်နော်ဒါဟာကိုဗစ်ကိုကာကွယ်တယ်ဆိုပြီးတော့ဝယ်တောက်ကြတယ်မရှိမရှိမယ်ဒါမျိုးတွေဟာဆိုလို့ရှိရင်ဝင်ဝင်နေတဲ့သူတွေအတွက်ကသူတို့ရဲ့ကြောက်ရွံ့စိတ်ကြတာသူတို့ဝယ်တောက်ဝင်မလို့ဒါဟာလည်းမဖြစ်သင့်ပါဘူးဒါကြောင့်မို့နော်ဟိုမလိုအပ်ဘဲနဲ့ဆေးတွေမတောက်ကြပါနဲ့
ဒီလိုအချိန်မှာယောဂကိုကာကွယ်နိုင်မှုအတွက်ဆိုကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေကိုစားသုံးပြီးအေးဝအောင်အေးဆဲဖို့နဲ့တင့်နေတဲ့ကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းကိုပုံမှန်လုပ်ပေးပြီးကိုယ်ခန္ဓာကောင်းအောင်နေထိုင်မှုအရေးကြီးတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်ကိုယ်ဗေယောဂကိုရှိနေပေမဲ့ယောဂလက္ခဏာမပြသူတွေစီကနေတခြားသူတွေကိုကူးစက်နိုင်လို့စီဂျိုယောဂနဲ့နာတာရှည်ယောဂရှိသူတွေအနေနဲ့ကိုယ်အိမ်နေရင်းတွင်မှသာတခြားနေထိုင်ဖို့ကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတိပေးထားပါတယ်ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလည်းတဝူးတယောက်ချင်းစီအနေနဲ့ကိုယ့်ရဲ့ကျန်းမာရေးကိုဂရုစိုက်နေဖို့ကအဓိကချရတယ်လို့အွန်လိုင်းကနေတဆင့်မိန့်ခွန်းပြောရမှာတိုက်တွန်းထားပါတယ
်ကျွမ်းထတယ်လဲပြောသူဘောကျမတို့ပြည်သူတွေရဲ့အဓိကတာဝန်ကတော့ကိုယ့်ကျန်းမာရေးကိုဂရုစိုက်ဖို့ပဲကိုယ့်ကျန်းမာရေးကိုဂရုစိုက်ပါကိုဟိုမပိုးဝင်ပြီးပြီဆိုရင်ဒီဟာကိုကြော်လွှားနိုင်ဖို့စိတ်ဓာတ်အင်အားအနေဒီမှာကပေါ့နော်ကျမတို့နိုင်ငံတော်ကပေးတဲ့ကျမရေးအဆောင်ရှောက်မှုအင်အားနဲ့ကြော်လွှားပါကိုဗစ်ရောဂါပိုမဝင်သေးဘူးဆိုရင်လည်းနောက်မဝင်အောင်လို့ကိုယ်ကိုမကူးစက်အောင်လို့တခြားလူတွေမကူးစက်အောင်လို့ညီမျိုးမျိုးနဲ့ကြိုးစားကြပါလို့ကျမအနေနဲ့မေတ္တာရခိုင်ကြပါတယ်ကျန်တဲ့ကိစ္စတွေတော့ကျမတို့နိုင်ငံတော်ကနေပြီးတော့တန်းတန်းမြတ်တာဝန်ယူပါမယ
်ရောဂါပျောက်ကင်းလို့စေယုံစေဝင်ရသူကတော့3,300ကျော်ရှိထားပြီးဖြစ်ပါတယ်ကိုဗစ်ရောဂါနဲ့ပတ်သက်တဲ့အမေအဖြစ်အစီအစဉ်ကိုလည်းအင်္ဂါဗုဒ္ဓဟူးနဲ့ဇာတာပတိနေ့တွေမှာထုတ်လွှင့်ဖြေကြားပေးမှာဖြစ်လို့ကာယယောဂတဲ့အမားတွေကိုမြေုံချဖို့ဒေါက်တာခင်ငယ်ချီကပြောပါတယ်
လူတွေကကြောက်လန့်နေတာခွင့်ကောင်းယူပြီးတော့ခါရချုပ်တော့ပေါင်းဆောင်ဘက်ပေါင်းဆောင်နေတဲ့တင်းအမှားကိုတင်းအမှားသဖွဲ့เนาะဆက်တွေကိုအချက်လက်တွေကိုเนาะခဏပြောလို့เนาะအပားတွေကိုဟိုအပေါ်ကနေပြီးတော့တကြောက်အုပ်ပြီးတဲ့ခါကျတော့เนาะဟိုခဏအမှန်သဖွဲ့ဒီလိုမျိုးတွေတင်ပြတဲ့ကိစ္စတွေကလည်းအလုံးအလျက်များပါတယ်မလုပ်သင့်ပါဘူးဒီအချိန်မှာဆိုအားလုံးကအသက်နဲ့ရင်းပြီးတော့လုပ်နေရတာဖြစ်တဲ့အတွက်ကြောင့်မိမိရဲ့တင်းမားဟာအများကြီးသူတို့အတွက်အများကြီးအသက်အန္တရာယ်ကိုထိခိုက်နိုင်ပါတယ်ဒါလေးကိုလည်းသတိပေးလိုပါတယ
်ဒီကနေ့အစောပိုင်းထုတ်ပြန်တဲ့စီးရင်တွေအရာကိုဗစ်ရောဂါကူးစက်သူ12,425ဦးရှိနေတဲ့မြန်မာနိုင်ငံဟာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံထဲမှာစတုထနေရာမှာရှိနေပြီးသေဆုံးသူအရေအတွက်ကတော့284ဦးနဲ့တတိယအများဆုံးဖြစ်နေပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါသေးပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်နေ့စဉ်ပါတီလိုလူတီများတဲ့ညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးရာဇဝတ်ကြောင်းနဲ့အရေးယူရာတွေကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာကိုယ်စားလှယ်နေရဒုတိယအများဆုံးဝင်ပြိုင်မဲ့ညီညွတ်သောဒီမိုကရက်တစ်ပါတီ UDP ဥက္ကဋ္ဌဦးကျော်မြင့်ကိုအရင်ကအမှုဟောင်းနဲ့ရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာပါမနေ့တုန်းကရန်ကုန်မြို့ကနေမှာဖမ်းဆီးခဲ့တာဖြစ်ကြောင်းလဲရန်ကုန်တိုင်းဒုတိယတိုင်းရဲတပ်ဖွဲ့မှရဲမှုကြီးဇော်မင်းဦးက VOE ကိုအတည်ပြုပေမဲ့အသေးစိတ်ကိုတော့မပြောပါဘူး
ဥတော်အောင်ဖွဲ့နဲ့သူ့ဘက်က ဆန္ဒလေးဆက်ဆက်တဲ့အမှုတွေနဲ့ဆိုကျွန်တော်တို့လည်းမတိုင်မသိဘူး
နိုင်ငံတော်သမ္မတရုံးဦးစောထေကတော့ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုထောင်ပြေးမှုအတွက်ဥပဒေပုံမှန်နှစ်နှစ်လေးရဖမ်းဆီးလိုက်တာဖြစ်ပြီးအမှုနဲ့ပတ်သက်လို့စီစစ်ပေါ်ထုတ်နေကြောင်းလည်းသတင်းတော့တွေကိုအွန်လိုင်းကနေပြောဆိုထားပါတယ်။အခုလိုဖမ်းဆီးခံသူဦးကျော်မြင့်ဟာမန္တလေးအဝတ်တောင်မှထောင်ကျခံနေစဉ်1999ခုနှစ်ကထွက်ပြေးသွားပြီးကနေဒါနိုင်ငံမှာကိုလွန်ခွင့်တောင်းခံသူဖြစ်တယ်လို့လည်းသတင်းတွေကပေါ်ပြနေပါတယ်။UDP ပါတီကတော့2010ပြည်နယ်မှာမှတ်ပုံတင်ရှောက်ထားခဲ့ပြီးရွေးကောက်ပွဲမှာပထမဆုံးဝင်ရောက်ရှင်ပြိုင်ခဲ့သလိုလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာလည်းကိုယ်စားလှယ်လောင်းဒုတိယအများဆုံးဖြစ်ရှင်ပြိုင်ဖို့စီစဉ်ထားတာပါ။ရာဇဝတ်မှုနဲ့နောက်ကျောင်းမရှင်းတဲ့သူတယောက်ကဥဆောင်ပြီးနိုင်ငံရေးပါတီထူထောင်လာတဲ့အပေါ်မှာတော့နိုင်ငံရေးလီလာတုံသက်သူဒေါက်တာရေမျိုးသိန်းကအခုလိုတုံသက်ပါတယ
်။ UDP ပါတီနော်ဥက္ကဋ္ဌကိုဟိုပြည်တွင်းကိုပြောင်းဝင်လာခွင့်ပြုပြီးတော့နော်ဟိုနိုင်ငံရေးပါတီထူထောင်ခွင့်ပြုတ်ခဲ့တဲ့အစိုးရရဲ့နော်နောက်ရွေးကောက်ပွဲကော်မရှင်ရဲ့မှာဥစွာတာဝန်ရှိတယ်နော်နောက်ဒီပါတီကိုဆက်ပြီးတော့ရည်တည်ခွင့်ပေးတာနော်နောက်တနိုင်ငံလုံးအတိုင်းအတာနဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုနော်လှုပ်ခွင့်ပေးထားတာနဲ့ဆက်ဆက်ရင်တော့နော်တာဝန်လွှဲပြောင်းယူတဲ့နော်အစိုးရနဲ့ရွေးကောက်ပွဲကော်မရှင်မှာဆက်ပြီးတော့တာဝန်ရှိတယ်လို့မြင်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့เนาะဒီပါတီခေါင်းဆောင်တွေရဲ့เนาะပါတီရဲ့အဓိကကိုယ်စားလှယ်လောင်းတွေရဲ့เนาะဒီကိုယ်ရေးအချက်လက်နဲ့ပတ်သက်ပြီးတော့စင်ဆက်မပြတ်ပေါ့လေစီစစ်နေဖို့လိုအပ်တယ်လို့မြင်တယ်အဲဒီလိုစီစစ်တဲ့နေရာမှာเนาะတကယ်တမ်းအလားမှန်မှန်ကန်ကန်ထောင်ရောက်မှမှတ်တဲ့เนาะဆောင်ရွက်တဲ့သူတွေကိုเนาะကြန့်ကြာတာမျိုးเนาะအဟန့်အတားဖြစ်တာမျိုးတွေမဖြစ်ဖို့လည်းပဲလိုအပ်တယ်လို့မြင်ပါတယ
်။ပါတီဥက္ကဋ္ဌဦးကျော်မြင့်ဖန်ကြီးခံရတဲ့အတွက်သူဦးဆောင်တဲ့ပါတီရှေ့အလားအလာတွေလည်းမရေမရာဖြစ်လာနိုင်တယ်လို့ရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့ဖြစ်တဲ့ကနောင်အင်စတီကျူကဒါရိုက်တာကိုတန်းမြတ်စုကလည်းသုံးသပ်ပါတယ်
။သူကပုံမှန်ညက်ညက်လေးနဲ့လားမသိဘူးဖန်ကန်တိုင်းရဖန်ကန်တိုင်းကတော့ဟိုသူကပါတီရဲ့ဥက္ကဋ္ဌဖြစ်တယ်ပေါ့နော်။အဲ့တော့သူကိုယ်တိုင်ကတော့ဒီလေဥပဒေကိုဗလီကမလိုက်နိုင်ဘူးဆိုရင်တော့ပါတီကတော့ဖြစ်သိမ်းလို့ဖြစ်သိမ်းရမယ်ပေါ့။ဒါမျိုးလုပ်လို့ရမယ်။ဒါပေမဲ့ပါတီဘက်ကနေပြီးတော့ပြန်ကြည့်ရင်တော့သူ့ကိုပါတီအလုံးမှုဆောင်ဘက်ကနေပြီးတော့ထုတ်ကယ်ပြီးတော့အဲပါတီကိုတိုင်းထားမယ်သူ့လူကိုပဲထုတ်ကယ်လိုက်တယ်ဆိုရင်တော့လည်းတမျိုးဖြစ်ကောင်းဖြစ်နိုင
်ရွေးကောက်ပွဲကျင်းပဖို့တလားကျော်သာလိုတော့တဲ့အချိန်မှာပဲကိုယ်စားလှယ်လောင်းဒုတိယအများဆုံးဖြစ်1100ကျော်နဲ့ရှင်ပြိုင်မှုပြင်ဆင်နေတဲ့ပါတီတစ်ခုရဲ့အကြီးအကဲဖန်ဆီးခံလိုက်ရတာလည်းဖြစ်ပါတယ်UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုအရေးယူထားတဲ့ရာဇတ်ကြီးဥပဒေပုံမှန်1/4မှာတော့မည်သူမဆိုပြစ်မှုအတွက်ဥပဒေနဲ့အညီရှုံ့နှောင်တာကြီးမှာထွက်ပြေးတာဒါမှမဟုတ်ထွက်ပြေးဖို့ကြိုးစားတာထင်ရှားရင်အမြင့်ဆုံးပြစ်ဒဏ်1000နှစ်နှစ်ကနေငွေဒဏ်ဖြစ်စီဒါမှမဟုတ်ပြစ်ဒဏ်နှစ်ခုလုံးဖြစ်စီချမှတ်နိုင်ပါတယ်ကျွန်တော်ထောက်အောင်ကမှာဗီဒီယိုတက်သတင်းပေးပို့ထားတာဖြစ်ပါတယ်
COVID-19 ကာယောဂါထိန်းချုပ်ရေးအတွက်ဖားကန်းတဲ့တခြားရတနာမြေတွေမှာမိုးရင်းကာလကြောင်းမြတ်တူးဖော်ခွင့်ရန်နာတာကိုနောက်ထပ်2လတက်တန်းတိုးဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါ။မိုးရသည့်ကာလမှာလုံခင်ဖားကန်းခန်းကြီးနဲ့မော်လူးမော်ဟန်ရတနာမြေတွေကနေကြောက်စိမ်းရိုင်းထုတ်လုပ်တာကိုဇူလိုင်လ10ရက်နေ့ကနေစက်တင်ဘာလ30ရက်နေ့အထိယာယီရန်နာခဲ့တာပါ။ပုံမှန်အခြေအနေဆိုရင်အောက်တိုဘာလ10ရက်နေ့မှာကြောင်းမြတ်တူးဖော်မှုကိုပြန်လည်ခွင့်ပြုရမှာဖြစ်ပေမဲ့လက်ရှိဖြစ်ပွားနေတဲ့ကာယောဂါထိန်းချုပ်ဖို့အတွက်နောက်ထပ်2လထပ်မံရန်နာဖို့စီစဉ်နေကြောင်းကိုမြမကျောင်းမြတ်ယန္တနာရောင်းဝယ်ရေးလုပ်ငန်းရုံးချုပ်ကအစင်းမြင့်အရာရှိတဦးကအခုလိုပြောပါတယ်
။အဲ့ရဲ့နေမြေအခြေအနေရဲ့လုပ်ငန်းခြေနေရဲ့ဒီယောဂါခြေနေဒီကြောင်းမို့ကျွန်တော်တို့ကဒါကတော့ဟိုသူတို့ကျန်တဲ့ဒီကျောင်းမြတ်လုပ်ငန်းခြေနေအင်းနေနောက်ကျန်တဲ့အဲ့ဒီဒေသတွေရောအကုန်လုံးကနေပြီးတော့သုတင်ပြကြရတော့ဆက်လက်ပြီးတော့2လဒီလိုဟိုယာယီဆက်ပြီးတော့ရန်နာဖို့ဒါတက်ကိုတော့တင်ပြထားပါတယ်ကြာဒီဟာလေးကိုကိုကြည့်ချက်ပေါ့ကိုကြည့်ချက်ရတာနဲ့ကျွန်တော်ချက်ချင်းထုတ်ပြန်ပါမယ်လောလောဆယ်တော့ဒီလုပ်ငန်းတွေကတော့အငြိမ်းပဲဆက်ပြီးတော့သွားနေမှာပေါ့နော်အဲ့ဒီညွှန်ကြားချက်ကတော့တရားဝင်ထုတ်ဖို့ပဲကြံပါတော့တယ်ရ
နောက်ထပ်2လယာယီရန်နာဖို့ကိုကြောင်းမြတ်လုပ်ငန်းရှင်များအတင်းထံကနေသဘောထားရယူပြီးလွန်ခဲ့တဲ့အပတ်ကအစိုးရအဖွဲ့ကိုတင်ပြထားတာဖြစ်ကြောင်းနဲ့အစိုးရရှိကခွင့်ပြုချက်မရရှိမီမှာလုပ်ငန်းတွေရန်နာထားဖို့ကိုညွှန်ကြားထားကြောင်းလည်းပြောပါတယ်ဖားကန်ဒေတာကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥက္ကဋ္ဌမြင့်ကလက်ရှိဖားကန်ဒေတာမှာ COVID-19 ကူးစက်မှုအခြေအနေကိုအခုလိုပြောပါတယ်
။ဖားကန်မှာမနေ့ကသူတို့စစ်တဲ့အထက်မှာအကုန်လုံးပေါ်တာကတော့ဒီနေ့အထိကတော့သူတို့35ယောက်လို့ပြောတယ်ဗျ။ COVID-19 က positive ပဲ35ယောက်အဲ့ဒီတောင်ပြူရွာတခုမှာပဲသူတို့ကစစ်တွေကလာပြီးတော့မှအကုန် contact ဖြစ်သွားတာ အဲ့မှာ35ဦးရှိတယ်ကျုံစင်တာတော့ဟိုဟိုနေ့က4ဦးရဲ့အကုန်6ဦးလောက်တော့ဆင်းပြီ
လောလောဆယ်ဖားကန်မြို့နယ်အတွင်းမှာကယောဂထိန်းချုပ်ရေးအတွက်ဆောင်ရွက်နေတာကိုလည်းအခုလိုဆက်ပြောပါတဲ
့ဟိုကတော့ရန်ကုန်လိုပဲလေအလုံး stay at home ပဲနောက်ပြီးတော့မှဒီမတော်မလာဘူးနောက်တရက်ခွနဲ့တရက်ခွတော့မယ်ဆိုလို့ရင်အောက်ပတ်ပေါ့ဗျာအဲ့ဒီကပ်ပြားလေးနဲ့ဈေးဝယ်ပါညာဆိုအဲ့မှာတချိန်မဲ့ထွက်ရမယ်ဆိုမှကန့်တတ်ထားတာပေါ့အလွန်ထွက်တယ်ရတော့အကုန်ဂိတ်တွေနဲ့ထားတာပေါ့ဒါပေမဲ့ဝင်လို့ထွက်လို့ရတာပေါ့ဗျာဒီအစားတော့ဝယ်တာလို့ဘာလို့ဈေးသွားတာလို့မျိုးဝင်ထွက်တယ်မှလည်းအကုန်ကန့်တတ်ထားတယ်လာသမျှအကုန်လုံးကွာရန်တင်းဝင်ရမှာကိုယ်စီနေ
ကချင်ပြည်နယ်မှာစက်တင်ဘာလ30ရက်နေ့မနက်ပိုင်းအထိကိုဗစ် -19 ကူးစက်လူနာ45ဦးတွေ့ရှိထားပြီးဖားကန့်မြို့နယ်မှာ35ဦးရှိကြောင်းကချင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတဲ့ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတဲ့
ကိုဗစ်ယောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံကိုထိုင်းနိုင်ငံနယ်စပ်မဲဆောက်မြို့တာဝန်ရှိသူတွေနဲ့ကုန်တယ်တွေကစစ်ဘက်ဆိုင်ရာပစ္စည်းအကူအညီတွေပေးအပ်ခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်မြို့ပိုင်းနဲ့ကုန်တယ်ကြီးများအတင်းထိုင်းကျန်းမာရေးဆိုင်ရာအဖွဲ့အစည်းတွေကမြန်မာနိုင်ငံနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့အတွက်ကိုဗစ် -19 ကာကွယ်ကူတရေးစစ်ဘက်ဆိုင်ရာပစ္စည်း9တန်လောက်ကိုကုန်တင်ကား2စီးနဲ့လွှဲပြောင်းပေးခဲ့တာပါ။ထိုင်းနိုင်ငံကပေးပို့တဲ့အကူအညီတွေကိုတော့မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေဆောင်ကလက်ခံရယူခဲ့ပါတယ်။တက်ခရိုင်အုပ်ချုပ်ရေးမှူးမစ္စတာအော်ရစ်ဆန်ဖန်ထရက်ကတော့ကာယောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံကိုစစ်ဘက်ဆိုင်ရာအကူအညီတွေပေးအပ်ရတဲ့အကြောင်းကိုမနေ့တုန်းကအခုလိုရှင်းပြသွားပါတယ်။
แต่5คนเนี่ยรักษาหายไปแล้ว2คนก็3คนเนี่ยแต่ว่า3คนเนี่ยก็คือตัวรายที่4รายที่5เนี่ยก็กระชั้นมาเรื่อยๆติดมาเรื่อยๆนะครับแต่ว่ารายที่5เนี่ย
ญาติดีมาโควิดยอกากู้เสร็จเปลี่ยนปွားနေတာก็တော့ล้อล้อเสียญาติขยายอุชุยอานาบัยเนี่ยไอ้อติจุเจอะโควิดลูนา9อู้ရှိပြီး2อู้หาโยคะปลอกกินทัวบิဖြစ်จ้องเนี่ยกู้เสร็จขันยาดูฤหายางกงก็နေลาได้ดูฤဖြစ်ပြီးအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကနေကူးစက်တာလို့သိရှိရကြောင်းတက္ကရာအုပ်ချုပ်ရေးမှူးကထိုင်းဘာသာနဲ့ပြောဆိုခဲ့တာပါမြန်မာနိုင်ငံမှာကာယယောဂကူးစက်မှုတွေတိုးလာနေတာကြောင့်နယ်စပ်ဒေသအဝင်အထွက်တွေတင်းကျပ်ထားတဲ့ထိုင်းနိုင်ငံကတော့တရားမဝင်နယ်စပ်ဖြတ်ကျော်သူတွေကိုစက်တိုက်ဆိုသလိုဖမ်းဆီးပြီးစောင့်ကြည့်ရေးစင်တာတွေကိုပို့နေပါတယ်ဒုဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒွန်ပရာမော့ဝီနိုင်ကတော့ယောဂကူးစက်မှုတွေတကြော့ပြန်ဖြစ်ပွားနေတဲ့မြန်မာနိုင်ငံကိုကူညီပေးမယ့်အကြောင်းဒီသတင်းပတ်ထဲမှာဘန်ကောက်မြို့မှာကျင်းပခဲ့တဲ့ကိုဗစ်ကယောဂါကာကွယ်တိုက်ဖျက်ရေးစီမံခန့်ခွဲမှုအဖွဲ့ CCSA ရဲ့စီဝေဘက်ပြီးမှပြောဆိုခဲ့ပြီးတဲ့နောက်အခုလိုထပ်ပံ့ပေးလိုက်တာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံဘက်ကတော့ကိုဗစ်ယောဂါနဲ့နေဆက်ဒေတာတွေစီပြန့်နှံ့လာမှုတွေကိုတားဆီးကာကွယ်နိုင်ဖို့ရေးစေဝါနဲ့ကာကွယ်ရေးကုသရေးအတွေ့အကြုံတွေဖလှယ်ပူးပေါင်းလှုံ့ဆော်သွားမယ်လို့လည်းပြောဆိုထားပါတယ်ရှင်။ကျမမအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။
ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်တော်ရှင်ခင်ဗျာ Jorus လည်းနားဆင်ကြမှာကတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်လမ်းမရွေးကောက်ပွဲအပြီးအစိုးရဖွဲ့စည်းရေးအတွက်တိုင်းရင်းသားပါတီတွေအရေးပါလာမယ်ဆိုရင်သူတို့ဟာဘယ်ပါတီနဲ့ပူးပေါင်းကြမလဲအခုလိုတိုင်းရင်းသားပါတီတွေအရေးပါလာတဲ့အတွက်သူတို့လူကြီးနေတဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးပုံမူပြင်ပြင်လာမလားလက်နက်ကင်ပဋိပက္ခတွေအစဉ်ရော့သွားနိုင်သလားဆိုတာတွေကိုတချင်းပြည်နယ်ပြည်သူပါတီခေါင်းဆောင်ဒေါက်တာတူကြနဲ့ဆွေးနွေးသုံးသပ်ထားပါတယ်ကျွန်တော်ကြော်စမ်းသားပါတတိယခဏအခုမကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာတိုင်းရင်းသားပါတီမျှော်လင့်ချက်တော်တော်ကြီးကြီးမားမားထားရှိရလို့သိရပါတယ်။ဥက္ကဋ္ဌတွေကရေးကြတယ်၊
ဒီချိန်မှာတိုင်းရင်းသားတွေဟာပြည်내အဆင့်စွတ်တော်တွေကသာမကဘ ਹੁ အဆင့်စွတ်တော်မှာရှင်ပြိုင်ကြမယ်သူတို့တိုင်းရင်းသားအခွင့်အရေးကိုအဓိကဖော်ဆောင်ပေးမဲ့ပါတီနဲ့ပေါင်းပြီးတော့ညွန်ပေါင်းဆွေးနွေးဖွဲ့ရရင်လည်းဖွဲ့ဖို့ရည်ရွယ်ချက်ရှိရဆိုတော့အထည်ရေးကြပါတယ်ဆိုတော့ကျွန်တော်ပထမဆုံးမေးချင်တာကအခုလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေရဲ့အခြေအနေဟာဘယ်လောက်ထိကောင်းနိုင်တယ်လို့ဆရာမျှော်လင့်ပါလေအကြံပြင်းစပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရဲ့ကုန်တက်ရဲ့အရဆိုလို့ရှိတော့ဒီရွေးကောက်ပွဲကအခုကျွန်တော်2020နဲ့ချူချလာချူပြင်းပါလေနော်ဒါဟိုဒီကြီးတဲ့ကဒီလိုလိုသူတွေကကြီးနေတာတွေဖွဲ့စည်းတဲ့ပါတီကိုအချူဥသာပေးကြည့်တဲ့အစ်ဆန္ဒတွေပေါ်ပေါက်လာတယ်အဲ့ဒါသူတို့နှုတ်တယ်လေသူတို့ကအပစ်ကြားတယ်ပြောလာတာ။အဲကြောင့်မလို့ဒီပါတီပြန်ကျင်းနေတာလေသူတို့ကလိုလားဘူး။အဲကြောင့်မို့ပါတီပေါင်းစည်းဖို့လေဆိုတဲ့သူတို့အပစ်လာတယ်။အဲ့တော့အဲ့ဒီအရကပါလေသူရှင်2020ရုပ်ောက်ပွဲကိုကျွန်တော်ကဒီမြန်မာနိုင်ငံတိတော်တို့တို့လို့မတဲ့အကျိုးအသက်တော်လကောက်ပေါ့။ပြည်နယ်အကျိုးအသက်တော်လကောက်ထူးခြားတဲ့ရုပ်ောက်ပွဲဖြစ်တည်နေတာပေါ့
။ဟုတ်ကဲ့ဘယ်လိုအကျိုးမျိုးလဲဆိုတာနည်းနည်းရှင်းပြပါခင်ဗျာဒီနေရာမှာ
။ဒီချက်နည်းနည်းအရတော့ဒါကျွန်တော်ကတိတော်တို့ကိုယ်တော့ညီကြရရှိရရှိတယ်ဆိုတာကြတော့ကျွန်တော်ကဒီစပစ်ကြောင်းရပါဘူး။ဒါဖက်ဒရယ်ဒီမိုကရေစီစပစ်ကိုကြောင်းနေဖို့ကြိုးစားရ။ပြည်ရေးဒီပြည်နယ်မှာလည်းဒီပြည်နယ်ရဲ့ကွန်စတီတူတေရေးပြည်နယ်သားတွေကဒီမှာကိုပြည်နယ်သားတွေကိုလည်းဖန်ပြီးတဲ့ကိုဒီမှာကိုဖန်ပြီးဖွင့်ဆိုရတာကိုဒါရုံးလုံးပေါ်သွားဖို့နော်။လက်တွေ့လုံဆောင်တော့လုံနိုင်တော့လုံဆောင်သွားဖို့ကိုဒီမှာကိုဖန်ပြီးဖွင့်ဆိုရဖို့အတန်းနဲ့သုံးပါတော့ဒါရရှိတဲ့အခွင့်အရေးကိုအတုံးချပြီးတော့ကျွန်တော်ကတော့ဆောင်သွားဖို့
ဆိုတော့ပြီးခဲ့တဲ့သွတ်တော်သက်တမ်း9နှစ်တာ NLD ပါတီရဲ့လှုပ်ဆောင်ချက်ထက်တိုင်းရင်းသားအကျိုးကိုပို့ပြီးတော့စွန်းစွန်းတမန်ဆောင်ရွက်ပေးနိုင်မဲ့ပါတီကြီးအဖြစ်နဲ့ဘယ်ပါတီကိုဆရာတို့အဆုမြင်ပါလဲ
ဟုတ်ကဲ့အခုချိန်ကမှာတော့ကျွန်တော်ကစောင့်ကြည့်ရဲ့ကာလလို့ပြောလို့ရပါတယ်ပါတီကြီးမှာကျွန်တော်ကဟိုကကျွန်တော်မျိုးဆိုတော့မှပြင်ပထားတာလို့ရှိတယ
်ဟုတ်ကဲ့
ကျွန်တော်ဒီကဘယ်အကျိုးပါလာတဲ့ကျွန်တော်စောင့်ကြည့်မယ်ရုပ်ောက်ပွဲကြီးတဲ့ရုပ်ောက်ပွဲရဲ့ရလဒ်ပေါ်မှာလည်းကျွန်တော်စောင့်ကြည့်မယ်အဲ့ဒီနောက်ပိုင်းမှာဖြစ်ပေါ်လာတဲ့လှုပ်ရှားမှုတွေကိုကျွန်တော်စောင့်ကြည့်မယ်စောင့်ကြည့်လို့မှဒါအဆင်ပြေလို့ပေါ့ဗျာကျွန်တော်တို့အများအကျိုးပြည်သူအကျိုးအလားတူတောင်းဆိုအကျိုးပြည်နယ်အကျိုးကိုတကယ်ပြပါဝင်စားစွာနဲ့လက်သေးဆောင်ရွက်ကျင်တဲ့ဘုကိုနဲ့ပြည်နယ်အာနာခွဲဝရဲ့မျက်နှာသက်သက်ရှိဖို့နောက်ဒီနားလည်းမှုရှိဖို့ဒါဘယ်ပါတီပဲဟာဆိုတော့ကျွန်တော်အထွတ်ချီတာမှာတော့မခံမှန်းတတ်ဘူးဗျာ
ဟုတ်ကဲ့ပြီးခဲ့တဲ့ကာလမှာရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားပါတီတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုအမလို့အားများစွာနဲ့အများကြီးကြားခဲ့ပါတယ်အဲ့ဒါကိုအကျဉ်းယုံလေးပြန်ပြီးသုံးသပ်ပြပါဆရာ
ဟုတ်ကဲ့အဲ့ဒါတော့ NLD ပေါ်မှာအများကြီးမှုတည်တာပေါ့သူကဒီတိုင်းရင်းသားပြည်ရဲ့လူလားချက်အကျိုးစီးပွားကိုအပြောရှင်မှုပဲနဲ့လက်တီကြကြပေါ်ဆောင်ပေးမှုဆိုတာကိုအဲတော့သူရဲ့ပေါ်မှာသူ့တို့ရဲ့ပေါ်မှာတော့အဖွင့်ချင်ပါမှာတော့ပြည်သူတွေကတော့ပြောကြတာပဲအားမျိုးအားမျှဖြစ်တယ်ဆိုပြောကြတယ်နောက်တော့မှလည်းဒီလာမယ့်ချိန်ကာလမှာလည်းသူ့ရဲ့ပြောဆိုမှုနဲ့လုံဆောင်တဲ့ပေါ်မှာပဲမှတ်ကြည့်ပါလေ
ဆရာဒီနေရာမှာတစ်ခုစဉ်းစားနေတာကချို့တိုင်းဒေသတွေတိုင်းမှာလက်နက်ကိုင်အင်အားစုတွေဟာတော်တော်ကိုအားကောင်းနေပါတယ်အဲ့ဒီဒေသတွေမှာပြည်သူကိုယ်စားလှယ်တွေလွှတ်တော်အမတ်တွေဟာစိတ်ပြီးတော့လူတွေရဲ့ယုံကြည်မှုကိုမရကြဘူးဆိုရင်မှားမှန်ဖို့ပါဘူးပြည်내ဓာတ်တချို့ဟာဆိုရင်လွှတ်တော်လမ်းကြောင်းနဲ့သူတို့ရဲ့အခွင့်အရေးတွေကိုရလာမှာမဟုတ်ဘူး။ဘာမှတူမပေါက်ဘူးဖြစ်နေတယ်။ဒါကြောင့်လက်နက်ကင်လက်စင်သားချင်းပူပြီးတော့အားပေးရမယ်ဆိုတဲ့စိတ်ကူးများပေါက်နေသလားလို့လည်းကျွန်တော်စဉ်းစားမိပါတယ်။တနည်းပြောရင်ဒီမိုကရေစီကိုအယုံကြည်နေပြီးတော့လက်နက်ကင်လက်စင်တော်ပဲပူပြီးအသံနေကြလေသလားလို့လည်းစဉ်းစားစရာဖြစ်မယ်လို့ထင်ပါတယ်။ဆရာဘယ်လိုသဘောပါလဲခင်ဗျာ။ဖြေရတော့
ပဲရှိပါတယ်။ကျွန်တော်အမြင်ကပြည်သူစီကနိုင်ငံရေးပြဿနာကြောင့်ဖြစ်တာပါ။နိုင်ငံပြဿနာနိုင်ငံနဲ့ဖြည့်ရှိမှတည်နေနိုင်မယ်ဆိုရဲဟာအလုံးတော့ဒါခံယူလာကြပါတယ်ဒါနိုင်ငံနဲ့ဖြည့်ရှိနေဆိုတော့ဒါသစ္စာရှိတွဲပေါ့ dialogue ပါပဲဆိုတော့အခုပင်သူညီလာခံဆိုတော့ရှိတော့ရှိတယ်ဒါကြောင့်ဒီဟာကိုဘလို့ဉာဏ်ဉာဏ်စံစားပြီးမှမှတ်ကံပုံဖော်နိုင်လို့ဆိုတာအဓိကကြပါတယ်အဲ့ဒါကိုဒီပုံဖော်တဲ့နေရာမှာတော့ဒါ Federal Democracy Street ကို PPP ပြင်ဖော်ဆောင်တဲ့အဖြစ်တစ်ခုရဖို့ဆိုတာပေါ့အဲ့ဒါဆိုလို့ရှိရင်ဒါလည်းအလုံးပြည်လေတော့နေတယ်။ဒီတိုင်းပြည်ပြတ်တာကိုအဖြစ်ရှာတဲ့နေရာမှာနိုင်ငံရေးဆွေးနွေးပွဲကိုမှန်မှန်ကန်ကန်ယူတာတာဖြုတ်ပြမှတ်မှတ်နဲ့ဒီလိုလိုအဆုံးကိုဒီကေအမှန်ကရှေ့ချူတဲ့ဆွေးနွေးပွဲဖြစ်တယ်။နောက်တော့ဘုံဘောတူကြီးရရှိတဲ့ဆွေးနွေးပွဲဖြစ်တယ်ဖြစ်တယ်။အဲ့ဒါဆိုလို့ရှိရင်အလုံးပြည်လေတော့မှာကြာ
။ဟုတ်ကဲ့အဲ့ဒီတော့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုပင်လုံနေပါတယ်လုံနေတဲ့နေရာမှာ ဒီလက်နက်ကိုင်အင်အားစုကိုကိုစားပြုတဲ့လူတွေကပြောရေးဆိုခင်ပိုရှိနေပြီးတော့ပြည်သူကိုယ်စားလှယ်ဆိုပြီးရွေးကောက်တင်မြှောက်ထားတဲ့လွတ်တော်ကိုယ်စားလှယ်တွေသိရေးပါတာကိုမတွေ့ရဘူးလို့တချို့သုံးသပ်ကြပါတယ
်ဟုတ်ကဲ့အဲ့ဒါနောက်ပိုင်းမှာနည်းနည်းဒီသင်ပေါ်လာတဲ့ကြ UPD GC ဆိုတာကတုံ့ပြန်ဆိုင်ပါပဲတုံ့ပြန်ဆိုင်တာဒါလည်းဒါအာနာတူလေဗယ်ကိုဖွင့်ကြည့်တာလားတုံ့ပြန်ဆိုင်ဒါပေမဲ့နောက်ပိုင်းမှာတော့ဒါ EAO နဲ့အစိုးရတမ်းတော်နှစ်ပွင့်ဆိုင်ပုံစံနဲ့သွားနေတာကြာဒါနဲ့သူတို့ကအဓိကအဲကြတဲ့အပိုင်းကတော့ဒီလက်နက်ကဲဒေါ်လာရေးကိုဘယ်လိုရစရဆိုင်နိုင်ပလဲဆိုတာကိုအဖြစ်ထုတ်တဲ့အခါကျတော့အဲသူတို့ကအဲ့ဒီပုံမှာသူတို့ကအဓိကကြလာတာပေါ့အဲ့ဒါ NCA ဆိုတဲ့သူတို့ပုံမှာများသည့်အဓိကကြလာတယ်အဲ့ဒီကြောင့်မဖြစ်ပါဘူးအဲ့ဒါတော့ကျွန်တော်ကဖြူတော့မပြောကြည့်ပါဒါပေမဲ့ဒီပါတီကိုပြစ်ပယ်ထားလို့တော့မရဘူးကျွန်တော်လည်းပြောနေတာပဲတချို့တလေမှာနည်းနည်းအဲ့လိုချင်းချင်းပြားတွေရှိပေါင်းရှိနိုင်တယ်ဒါပေမဲ့တကယ်တကယ် policy အရဆိုလို့ရှိရင်တော့ဒါအလုံးသုံးခုဆက်သုံးခုဆက်ပါပဲဒါတွေကအာနာတူလည်းကသုံးခုဆက်ပါပဲအဲ့ဒီကနေတော့နေတာဖြစ်တယ်ဆိုကျွန်တော်အဲ့လိုခံနေတယ်ဒီအစရာတမ်းတော်လို့တော့သပွန်ရေဝါသပွန်နိုင်ငံရေးပါတီကသပွန်အဲ့ဒါကိုပြောတာပါဟ
ုတ်ကဲ့ဆိုတော့နောက်တစ်ခုကဒီတိုင်းရင်းသားပါတီတွေပါဝင်နိုင်ငံရေးပါတီတော်တော်များများဟာတက်မတော်ကောက်ဝေးဥစုံနဲ့တွေ့ကြပါတယ်တော်တော်ကဦးဇုံမကြီးမြောင်းနိုင်ငံကမကြခင်မှာအနားယူပြီးတော့နိုင်ငံရေးကိုဝင်လာမယ်လို့လည်းညွှန်မှန်းကြပါတယ်သူနိုင်ငံရေးတဲ့ကိုပါလာရင်သူဒီတိုင်းရင်းသားတွေအကျိုးအတွက်ပို့ပြီးတော့ဆောင်ရွက်ပေးနိုင်နိုင်မယ်လူဖြစ်တယ်လို့များတွက်ကြသလားရှာအဲ့ဒါတော့
ကျွန်တော်တော့သိမခံမှန်းတာဟုတ်ကြအဲ့ဒါဟုတ်တာဟုတ်ကြတာမပြောရပါနဲ့အဲ့တော့တိတ်ပြီးတော့ရှင်ရှင်ကျက်အပြစ်ကြတော့တိတ်ကြတဲ့ရှင်ရှင်ကျက်တော့မပေးနိုင်ဘူးဗျာနော်အဲ့လာနေတဲ့ဟိုစားပေါ့ဗျာဒါသူ့ရဲ့ကာယကံရှင်ရဲ့အဲတိတ်ခဲမှာဟိုအဲတချို့ဒီလေမှာတော့ရှိကောင်းရှိနိုင်တာပေါ့သူ့တိဆုံတာကဒီရုပ်တော့ပွဲနေလဲဆိုင်တယ်အဲနောက်ပြီးညလာခံနေလဲဆိုင်တယ်အဲညလာခံအချို့မှာပြင်ကြတာဟုတ်အဲသူ့ပြင်သူ့ရှင်ရဲ့ဒါရုပ်တော့ပွဲနေဆိုင်နေအချက်တွေဖြစ်နေတယ်ကြားရတယ
်ဟုတ်ကဲ့နောက်တစ်ခုကကချင်းပြည်နယ်နဲ့ရခိုင်ပြည်နယ်အထူးသဖြင့်ရခိုင်ပြည်နယ်ကပို့ဆိုတော့ပေါ့တိုက်ပွဲတွေလည်းဖြစ်နေတဲ့အချိန်မှာရွေးကောက်ပွဲကတရားမျှတပြီးတော့တကယ်လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်နိုင်မလားနဲ့မဲဆန္ဒနဲ့အတော်များများမှာရွေးကောက်ပွဲကျင်းပဖြစ်မယ်လို့ထင်ပါလားကိုဗစ် -19 ပြဿနာလည်းရှိနေသေးတယ်ဟော
ပါတော့အခက်အခဲရှိပါတယ်အခုကြားနေရတဲ့အတိုင်းဆိုလို့ရှိတော့ရွေးကောက်ပွဲမကျင်းပပေးနိုင်တဲ့နေရာညွတ်တဲ့တချို့တော့ရှိပါတယ်အဲဒါကြောင့်မို့အခက်အခဲရှိပါတယ်အဲ့ဒီချင်းပြည်နယ်မှာတော့ပြဿနာမရှိပါဘူးကိုကြည့်ပြည်နယ်အားလုံးမှာတည်းမင်းဆန္ဒနဲ့ဖွင့်ပေးထားပါတယ်ကွာဟုတ်ကဲ
့ဟုတ်ကဲ့ဒါတော့နောက်ဆုံးမေးချင်တာကတကယ်လို့ဆရာတို့မျှော်လင့်သလိုတိုင်းရင်းသားပါတီတွေအင်အားကောင်းမယ်လွတ်တော်နှစ်ရလုံးမှာတိုင်းရင်းသားတွေသိအင်အားကောင်းလာမယ်ဆိုရင်တကယ်လို့အရေးကြီးတဲ့ကိစ္စတွေအပြောင်းလဲလုပ်မယ်ဆိုရအောင်လို့ဖွဲ့စည်းပုံအခြေခံဥပဒေမှာမှာဖြစ်နိုင်တဲ့ပါတီရဲ့အစိုးရဖွဲ့ခွင့်တောင်းမဲ့ကိစ္စမျိုးတွေအဲ့လိုမျိုးအထီးသူတို့လိုက်လျှောနိုင်ကြအကြောင်းရှိမယ်ထင်ပါလားနောက်ပြီးသယံဇာတာခွဲဝေတဲ့ကိစ္စကချင်းမှာဆိုရင်ဒီစံရပြနာသိရည်ကြီးတဲ့ကိစ္စပါဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီနယ်ဆိုရနယ်လူလူရဲ့စနတ်သဘောတော်အတိုင်းတော်တော်များများဖြစ်လာနိုင်မယ်ထင်ပါလားလည်းညွှန်နိုင်မယ်လို့ထင်ပါလား
ဟုတ်ကဲ့ဆရာဒီအားတော့အရင်ကနေတော့ချိုးချလာဘာကြောင့်လဲဆိုရင်ဒါအရင်ကတော့ပြည်သူလူတော်မြို့သားလူတော်ရောက်သွားတဲ့ဒီတိုင်းသားကိုယ်စားလှယ်တဲ့လူတော်အမတ်တွေကဒီကျေလုံးညွန်မှုမရှိဘူးဗျအခုကတော့ဒီ2020ရွက်ောက်ပဲပြီးတဲ့နောက်ပိုင်းရွက်ောက်ခံတဲ့တိုင်းသားကိုလည်းဒီလူလူတော်မြူတာလူတော်ရောက်သွားတဲ့သူတွေကသူ့ချင်းချင်းလုံးလုံးနဲ့ညီညွတ်နဲ့သွားကြပါမှာအဲဒါမို့လို့ဒီသူတို့ကအနေနဲ့ကဒီတိုင်းသားအရေးဒီတော်စုအရေးကိုသတန်သေးထွက်ပြီးတော့ဆွေးနွေးကြမယ်။ဒါကြောင့်မို့လို့ဒီဟာအင်အားကြီးတစ်ခုတော့ဖြစ်လာတယ်။အဲဒါကြောင့်မို့လို့ဒီပါတီကြီးဒီနဲ့တရှင်းနိုင်တဲ့အင်အားတိုင်းသားအင်အားတသက်ပေါ်လာနိုင်တယ်လို့ဖြစ်ပါတယ်ရတော့အဲဒါကျွန်တော်ရင်မျှော်လင့်ချက်ပါ
အင်းဒါဒီတိုင်းမှာဖြစ်နေတဲ့ပဋိပက္ခတွေကောပြည်လည်မှုရလာလိမ့်မယ်ပြည်လည်မှုမရသည့်တောင်အချိန်ရော့လာလိမ့်မယ်လို့ကမျှော်လင့်နိုင်ပါသလားခင်ဗျာ
အဲ့ဒါတော့ဒါကျွန်တော်ကဒီတိုင်းသားလက်နက်ကိုင်အားစုတွေကပြုကျင်တဲ့ဒီနိုင်ငံရေးအမခံတဲ့မရမချင်းတော့ဆက်ပြီးသွားနေကြပါပဲဒီဘက်မှာနည်းနည်းအားကောင်းလာလို့ဟိုဘက်အားပြော့သွားတယ်ဆိုတာမျိုးတော့ဖြစ်နေမှဖြစ်ပါဘူးဒါကြောင့်လဲဆိုဒီဘက်မှာနည်းနည်းအားကောင်းလာတယ်ဆိုတော့ဟိုဒီဖက်ဒရယ်ပြည်ထောင်စုမှာမတည်ဆောက်နိုင်ကြတာဟုတ်ဖက်ဒရယ်ဖွဲ့စည်းပုံမှာမပေါ်သေးရဘူးဒါပြည်ထောင်စုသဘောတူညီစာချုပ်မှာမဆုံးနိုင်သေးတာဖက်ဒရယ်သဘောတူပြည်ထောင်စုတည်ဆောက်ရေးဆွဲရပြည်ထောင်စုသဘောတူညီစာချုပ် Union Effort ရေးဆွဲရမှာ
မနက်ကမှာ COVID-19 ရောဂါပိုးကူးဆက်ပြန့်နှံ့မှုတွေဟာတစ်နေ့ထက်တစ်နေ့ဆန်းကျင်တင်များပြားလာနေပြီးထိ ंछ ုပ်ကူးသဖို့ခက်ခဲတဲ့အနေအထားတစ်ခုကိုဦးတည်လာနေတာတွေ့မြင်နေရပါတယ်။ရပိုင်းတွင်းမှာအင်းနီးချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံရဲ့ကူးဆက်ပြန့်နှံ့မှုကိုကြုံလွန်လာတာကြောင့်တိမ်မကြောက်ခင်မှာထိ ंछ ုပ်ဖို့ခက်ခဲတဲ့အနေအထားတစ်ခုကိုရောက်ရှိသွားနိုင်မလားဆိုပြီးဆွေးရည်ပူပန်နေကြရတာပါ။ပထမလိုင်းတုန်းကလိုမျိုးအစိုးရဌာနတွေစက်ရုံအလုပ်ရုံတွေနဲ့ပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီး complete lockdown လုပ်ဖို့တိုက်တွန်းနေတဲ့သူတွေရှိသလိုComplete lockdown လုပ်လိုက်ရင်ရရှိလာမယ့်အကျိုးကျေးဇူးထက်ဆုံးရှုံးမှုတွေကပုံများနိုင်တယ်လို့ယူဆတာကြောင့် complete lockdown မလုပ်ဖို့တိုက်တွန်းနေတဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်။လက်ရှိအချိန်မှာတော့သက်ဆိုင်ရာတာဝန်ရှိသူတွေက complete lockdown လုပ်ဖို့ကိုလှုံ့ဆော်မှုအလားအလာမတွေ့မြင်သေးဘူးလို့အထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောကျော်နိုင်ကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
။ပထမအချိန်မှာတော့ဒီ complete lockdown ဆိုပြီးတော့ဒီလူတွေအလုံးအပြည့်မထွက်ရဘူးဆိုတာလေ။အဲဆရာအမြင်မှာတော့ဒီတကြံပိတ်ကာလနဲ့တိုက်ဆိုင်သွားတဲ့အခါကျတော့နော်တကြံကာလနဲ့ပါဆက်ဆက်ပြီးတော့နှစ်ပတ်တွင်မှာဆက်ယုံလုံယုံနေပိတ်တယ်လူတွေလည်းအိမ်မှာပဲနေပြီးတော့ထွေထူးဒီဆေးရုံပြသမှုကိစ္စနေဈေးဝယ်ဖို့ကိစ္စလွယ်ပြီးဂျန်တဲ့ကိစ္စတွေเนาะအစိုးရယုံတွေရောအကုန်လုံးပိတ်ထားတယ်ဆိုတာဇာတ်လို့ကြားသိခဲ့ရတာပေါ့เนาะအဲ့တော့ဒီအခုလို့ဒုတိယတစ်ကြိမ်ဖြစ်လာတဲ့အခါမှာကြတော့ဒီလိုပဲအစိုးရဌာနတွေဆက်ယုံလုံယုံတွေကိုပိတ်သိမ်းမဲ့လာလာအခုချိန်ကြီးတော့ပြောသံဆိုသံမကြားရသေးဘူးပေါ့เนาะ
ပထမလိုင်းတော့ကကူးစက်မှုတွေရောကြသွားအောင်အောင်မြင်မြင်ထိန်းချုပ်နိုင်ခဲ့တာဟာဘလို့အကြောင်းတွေကြောင့်ဖြစ်တယ်ဆိုတာကိုတိတိကျကျသက်သေမပြနိုင်ပေမဲ့ complete lockdown လုပ်နိုင်ခဲ့တာကတော့ထိရောက်တဲ့အကြောင်းတစ်ခုဖြစ်ပါဝင်ခဲ့တာပါ COVID-19 ကူးစက်မှုတွေရောကြအောင်ထိထိရောက်ရောက်ထောက်ကူပေးနိုင်ခဲ့တဲ့ complete lockdown လို့တာကိုအခုဒုတိယလိုင်းမှာထပ်မံလှုပ်ဆောင်ခြင်းမရှိတော့တာဟာဘာကြောင့်ဖြစ်နိုင်မှာလဲလို့မြင်ကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဆရာရဲ့အမြင်ကဘလို့လဲဆိုတော့နံပါတ်1ကတော့ဒီစာဝန်ကြီးသွားလာလှုပ်ရှားတဲ့သူတွေနော်ဒီဆောင်နေအခက်အခဲရှိတဲ့လူတွေအခက်အခဲဖြစ်လာနိုင်မှာတစ်ချက်လို့ထင်တယ်နောက်တစ်ချက်ကဆရာတို့ဒီတခြားနိုင်ငံတွေမှာအဲ့လိုလော့ဒ်ဒေါင်းလုပ်ပြီးတဲ့အခါမှာဒီပူးဆက်တဲ့လူဒဲသွားတယ်ဆိုပြီးတော့ပြန်ပြီးဖွင့်လိုက်တဲ့အချိန်မှာယောဂကူးစက်မှုတွေတဖန်ပြန်တက်လာတာတွေ့ရတယ်เนาะအဲ့ဒါဘာကိုဆိုလိုလဲလဲဆိုတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာဒီပိုးကဒီနှစ်ပတ်လော့ဒ်ဒေါင်းလုပ်ုံနဲ့အပြီးပြောက်ကွယ်သွားတာမျိုးမဟုတ်ဘူးလို့ပြောချင်တာဖွင့်တဲ့အချိန်မှာဒီပိုးဝင်ရောက်တဲ့လူတွေရှိတယ်ယောဂပူးခံစားရတဲ့လူတွေပြန်တွေ့လာတယ်ဒါကြောင့်မလို့ဒီလိုcomplete lockdown လုံးချလိုက်တာဒီနောက်နှစ်ပတ်ကျော်ကာလအတွင်းမှာအကျိုးရှိခြင်းမရှိခြင်းကိုဆရာတို့ကသေချာပြောဖို့ခက်သေးတယ်လို့ဆရာအနေနဲ့တော့မြင်နေပေါ့နော
်အစိုးရဌာနတွေနဲ့ဆက်ယုံအလုံယုံတွေပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီး complete lockdown လုပ်တာမျိုးကိုမတွေ့ရပေမဲ့ကူးစက်ပြန့်ပွားမှုများတဲ့နေရာတွေကိုတော့နေရာကွက်ပြီး lockdown လုပ်နေတာကိုတွေ့မြင်နေရပါတယ်နေရာကွက်ပြီး lockdown လုပ်တာတွေကရောရေရှည်မှာအကျိုးရှိနိုင်မှာသလားလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
တိုင်မှနေထိုင်တဲ့သူတူမှပိုးရှိတဲ့အခါမှာကြံတဲ့လူတွေကိုလည်းပိုးကူးဆက်နိုင်တဲ့အလားအလာရှိတဲ့အတွက်အဲ့ဒီအိမ်ကသူတွေကိုဘယ်မှအပြင်မထွက်စေဘဲနဲ့အပြင်ကနေပဲဇာတ်ရပံပိုးကူညီမှုတွေဆောင်ရွက်တာလေးတွေတွေ့ရပါတယ်ပေါ့နော်ဒီလိုလုပ်ခြင်းအပြင်လည်းဒီကူးဆက်မှုများတဲ့မြို့နယ်သို့မဟုတ်ဒီရက်ကွက်ကနေတခြားကိုပြန့်ပွားမှုမရှိအောင်ဒါတားဆီးတဲ့လုပ်ထုံးလုပ်နည်းတစ်ခုပဲဖြစ်တဲ့အတွက်ဒါကိုလည်းစနစ်တကျဆက်ပြီးတော့ဆောင်ရွက်သွားဖို့လိုတယ်လို့ဆရာအနေနဲ့မြင်ပါတယ်ပေါ့
လက်ရှိအချိန်မှာပထမလိုင်းတုန်းကလိုလုပ်ငန်းအားလုံးကိုယာယီရဆိုင်ပြီး complete lockdown လုပ်ဖို့မဖြစ်နိုင်သေးတာကြောင့်ပြည်သူလူထုအနေနဲ့ new normal ပုံစံကိုလူတိုင်းလိုက်နာနေထိုင်နိုင်အောင်ကြိုးစားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအကြံပေးပါတယ
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာပိုးရှိတယ်ကိုယ်နဲ့တွေ့ဆုံတဲ့လူတိုင်းလူတိုင်းမှာခန္ဓာကိုယ်ထဲမှာပိုးရှိနေနိုင်တယ်လို့သဘောထားပြီးတော့သွားလာလှုပ်ရှားနေထိုင်စားသောက်တာကို new normal လို့ခေါ်တယ်ပေါ့နော်ဆိုလိုတာကကိုယ့်ရဲ့အိမ်ထဲမှာတောင်အပြင်သွားလာလှုပ်ရှားနေတဲ့သူရှိလို့ရှိရင်သူနဲ့ကိုယ်နဲ့ခက်ဝဲဝဲနေတင်တယ်ပေါ့နော်ကဝေးဝေးနေတဲ့စားတော့တဲ့အခါဒီမှာလည်းဂယူဆိုင်ရမယ်ကိုယ့်ရဲ့အိမ်တွင်းမှာဒီလူများလက်နဲ့ထိတွေ့နေတဲ့နေရာတွေကိုပို့သက်စေနဲ့တတ်ပေးရမယ်။နော်တယောက်နဲ့တယောက်နော်စကားပြောတဲ့အခါမှာသုံးမိကွာဝေးလေးကပို့ပြောနိုင်ပို့ကောင်းတယ်ပေါ့နော်။အခုဆရာပြောပြနေတာတွေဒီကိုယ့်ရဲ့အိမ်တွင်းမှာလိုက်တာရမယ်ဟာပေါ့။အိမ်ပြင်ထွက်ပြီဆိုရင်တော့ပို့ပြီးရေးကြည့်လာတယ်။ကိုယ့်အိမ်ကစထွက်ကလေးကကိုဒီ mask လုံလုံချုံချုံတက်ပြီးထွက်ရမယ်။ထွက်ပြီးတဲ့အခါမှာလည်းဒီ mask ကိုနော်စားစားစားတာရေတောက်တဲ့ကိစ္စကလွယ်ပြီးတော့တတ်နိုင်ရင်ကိုယ်စီမှာထောက်လျှောက်ဒီ mask ကိုတတ်ထားသင့်တယ်ပေါ့နော်အဲ့တော့အိမ်ကထွက်သွားတယ်လမ်းမှာလူနဲ့မျက်ခြင်းဆိုင်တွေ့မယ်က
ကိုမတ်စတာထားတယ်သူလည်းမတ်စတာထားတယ်ဆိုသူစီကပိုကူးစရာအသိမရှိဘူးဈေးထဲရောက်သွားတယ်ဈေးရောက်တဲ့လူမတ်စတာထားတယ်ဈေးဝယ်တဲ့လူမတ်စတာထားတယ်သူတို့ချင်းချင်းစကားပြောပြီးတော့ဈေးဝယ်ကြမယ်သူတို့စီကကူးဖို့ရာခိုင်နှုန်းလျှော့ချနိုင်တယ်ဘတ်စကားပေါ်ရောက်တယ်သူလည်းမတ်စတာထားမယ်ကိုလည်းမတ်စတာထားတယ်သူနဲ့ကိုနဲ့မျက်နှာချင်းနီးကပ်အောင်မနေဘဲနဲ့မျက်နှာလွှဲထားမယ်ဆိုရင်ကူးစက်မှုရာခိုင်နှုန်းလျှော့ချနိုင်တယ်
ဆက်ရုံအလို့ယုံတွေအစိုးရဌာနတွေနဲ့ပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီးလူတွေအားလုံးအိမ်ထဲမှာနေကြရမယ့် complete lockdown လုပ်တာမျိုးကိုလှုံ့ဆော်မှုအခြေအနေမရှိသေးတာကြောင့် new normal ပုံစံနဲ့ပြည်သူအားလုံးလိုင်းနာနေထိုင်သွားကြဖို့ဟာအလွန်အရေးကြီးနေတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဘုရားကတော့တပတ်အတွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကခြေညာပေးသွားမှာဖြစ်ပါတယ်ဒီနေ့မှာကျင်းပဖို့ရွှေဆိုင်ထားတဲ့တိုကျိုအိုလံပစ်ပြိုင်ပွဲကတော့အလားအလာခေါင်းပုံရပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံတကာအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌသောမတ်စ်ဘိုက်ကအားကစားပွဲတွေကို virus ကာကွယ်ဆေးတွေမရသေးပေမဲ့လည်းကျင်းပနိုင်တယ်လို့ပြောလိုက်တာကြောင့်ဖြစ်ပါတယ
် we could and can see that sport is coming back
အားကစားပွဲတွေဖြစ်ဖြစ်ချင်းပြန်ဆလာနေတာကျွန်တော်တို့တွေ့နေရပါတယ်ဒါပေမဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့အနေနဲ့အားကစားပွဲတွေကိုကာကွယ်ဆေးမပေါ်သေးဘဲအန်ဒီယားဂင်းငင်းနဲ့ကျင်းပနိုင်တယ်ဆိုတာကိုပြသလိုက်တာဖြစ်ပါတယ
် IOC တာဝန်ရှိသူတွေဂျပန်ဆိုရတာဝန်ရှိသူတွေနဲ့တိုကျိုအိုလံပစ်ပြိုင်ပွဲစီစဉ်သူတွေအင်တာနက်အွန်လိုင်းကနေဗီဒီယိုနဲ့လုပ်တဲ့အစည်းအဝေးတွေမှာ IOC ဥက္ကဋ္ဌကအဲ့လိုပြောခဲ့တာပါအခုလောလောဆယ်အားကစားပြိုင်ပွဲတွေပြန်ကျင်းပနေတာရဲ့ဗိုင်းရပ်စ်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေရှိလာတာကြောင့်လည်းနေတာဖြစ်ပါတယ်ဒါမဲ့လည်းတကယ်တမ်းပြိုင်ပွဲကျင်းပနိုင်မယ်မကျင်းပနိုင်ဘူးဆိုတာနဲ့အိုလံပစ်ပြိုင်ပွဲကိုပြည်သက်တွေကြည့်နိုင်မလားဆိုတာကတော့ဗိုင်းရပ်စ်ထိန်းချုပ်နိုင်မှုနဲ့ကာကွယ်ဆေးထွက်ရှိမှုစတဲ့အခြေအနေပေါ်မှာအများကြီးမူတည်နေတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာဥရောပဘောလုံးအဖွဲ့ချုပ်ရဲ့ဘောလုံးရာသီအဖွင့်ပွဲလို့ပြောရမယ်ဥရောပစူပါဖလားပြိုင်ပွဲကိုပြီးခဲ့တဲ့တောက်ကြနေကကစားခဲ့ပါတယ်။ယောဘာချန်ပီယံစ်လိဂ်ကိုဘိုးဆွဲထားတဲ့ဘိုင်ယန်မြူနစ်နဲ့ယူရိုပါလိဂ်ချန်ပီယံဆဗီလ်တို့ဟန်ဂရီနိုင်ငံဘူဒါပက်စ်မြို့မှာကစားခဲ့ကြပြီးတော့ပရိသတ်တချို့ကိုလည်းခွင့်ပြုခဲ့ပါတယ်။ဒီပွဲမှာဘိုင်ယန်ကဆဗီလ်ကို2ဂိုးတကူနဲ့နိုင်ပြီးတော့စူပါဖလားကိုရသွားပါတယ်။ဆဗီလ်ကပထမပိုင်း12မိနစ်မှာပယ်နယ်တီကနေအဖွင့်ဂိုးသွင်းတာကိုဘိုင်ယန်ဘက်ကဂရက်ဂျာ54မိနစ်မှာပြန်ပြီးတော့ချေလို့တကူးစီတီဖြစ်ပါတယ်။နောက်ပိုင်းမှာနှစ်သင်းလုံးအကျိတ်နဲ့ဂိုးသွင်းခွင့်တွေရခဲ့ပေမဲ့ဂိုးထပ်မရတာကြောင့်အချိန်ပိုကစားရမှာ103မိနစ်အရောက်မှာဟာဗီမာတီးနက်စ်ကဘိုင်ယန်အတွက်ဒုတိယဂိုးကိုကောင်းတိုက်သွင်းပေးခဲ့လို့ဘိုင်ယန်က2ဂိုးတကူနဲ့နိုင်ပြီးတော့ဥရောပစူပါဖလားကိုရသွားပါတယ်။ဒီဖလားကိုရသွားတဲ့အတွက်လည်းဘိုင်ယန်သင်းဟာဒီနှစ်မှာ quadruple လို့ခေါ်တဲ့ဖလားလေးလုံးရသွားခဲ့တာဖြစ်ပါတယ်။2013လုံးကလည်းတခါရခဲ့တာကြောင့်ဒါဟာဘိုင်ယန်အတွက်တော့တရာသီထဲမှာဖလားလေးလုံးရတာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။ဒီနေ့စူပါဖလားမှာထူးခြားတာကတော့ပရိသတ်တချို့ကိုခွင်းထဲမှာကြီးကွင်ပေးခဲ့တာပါဒီပွဲကိုပရိသတ်16,000လောက်ကြီးကွင်ရခဲ့ပါတယ်ဒါပေမဲ့ဥရောပအပါအဝင်ကမ္ဘာတစ်ဝှမ်းမှာကာယောဂါကူးစက်မှုတွေပြန်မြင့်တက်လာနေတဲ့အတွက်ကန့်သတ်မှုတချို့ပြန်ပြီးတော့လုံနေချိန်မှာအခုလိုလူတွေတောင်းနဲ့ချီပြီးကြီးကွင်ပေးတဲ့အတွက်ဥရောပဘောလုံးအဖွဲ့ချုပ်ဟာဝေဖန်ခံနေရပြီးတော့UEFA ဥက္ကဋ္ဌ Alexander Seferin ကတော့ဒါနဲ့ပတ်သက်ပြီးပွဲမတိုင်ခင်မှာပဲအခုလိုကာကွယ်ပြောဆိုသွားခဲ့ပါတယ
် Look we will have 16,000 spectators on the stadium not 20 it's not even 30%
ကျွန်တော်တို့ကကွင်းထဲမှာပရိသတ် 16,000 ကိုပဲလက်ခံတာပါဒါက 30% ရာခိုင်နှုန်းပဲဖြစ်ပြီး 2,000 မဟုတ်ပါဘူး virus ကာကွယ်ရေးစီမင်းတွေကိုတင်းတင်းကြပ်ကြပ်ခြားလာပြီးပြည်သက်တွေအတွက်လည်းအန္တရာယ်မရှိအောင်လုပ်ထားပါတယ်အလွယ်ဆုံးကတော့ဘာမှမလုပ်ပဲဒီတိုင်းထိုင်နေအောင်ပါပဲဘာမှမလုပ်ရင်မှားလဲမမှားနိုင်ဘူးဘာမှလည်းဖြစ်လာမှာမဟုတ်ပါဘူးကျွန်မကြီးကတော့ထိတ်တန့်ဦးစားပေးပါဒါပေမဲ့တစ်ချိန်တည်းမှာပဲလူတွေအတွက်လည်းညှိနှိုင်းချက်တွေပေးနိုင်ဖို့လိုပါတယ်ကျွန်တော်တို့အနေနဲ့လုံတင်လုံထိုက်တာကိုလုံသွားမှာပ
ါဥရောပမှာ virus ကူးစက်မှုတွေပြန်မြင့်တက်လာနေတဲ့အတွက်အော်တိုဘာလာထဲမှာပြည်သက်တွေကိုကွင်းထဲမှာကြီးကွင်းပြုမဲ့အစည်းအဝေးကိုဗြိတိန်ဆိုးရွားကရွှေ့ဆိုင်းလိုက်တယ်လို့ပြီးခဲ့တဲ့ဘက်ကကြေညာခဲ့ပါတယ်ပြည်သက်တွေမှာပါပဲကစားရတဲ့အတွက်စီးပွားရေးအရာလည်းအကြီးအကျယ်ထိခိုက်ပြီးတော့စိုးရိမ်စရာကောင်းတယ်ဆိုပြီးတော့ကမ္ဘာတစ်ဝှမ်းကြီးစားဘောလုံးသမားများသမဂ္ဂကပြောလိုက်ပါတယ် ဥရောပဘောလုံးပွဲတွေထဲမှာဒီဘက်စိတ်ဝင်စားစရာကောင်းတဲ့ဘောလုံးပွဲတချို့ကိုလည်းပြောပြကြပါမယ်။ Bayern ဟာဥရောပစူပါဖလားကိုရခဲ့ပေမဲ့လည်းတနင်္ဂနွေနေ့ကကစားတဲ့ဒီဘက် Bundesliga ပွဲမှာတော့ Hoffenheim ကို 4-2 နဲ့ဂိုးပြတ်ရှုံးသွားပါတယ်။ဒါကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့32ပွဲဆက်တိုက်ရှုံးပွဲမရှိစံချိန်တင်ထားလဲပြတ်သွားခဲ့ပါတယ်။ဒီဘက်အကြီးအကျယ်ရှုံးတဲ့အထက်မှာနာမည်ကြီးအသင်းတွေက Bayern တသင်းနဲ့မဟုတ်ဘဲနဲ့Premier League မှာဆိုရင်လည်း Manchester City အသင်းဟာ Leicester ကိုအိမ်ခွင်းမှာမထင်မှတ်ဘဲနဲ့အကြီးအကျယ်ရှုံးသွားခဲ့ပါတယ်။ Man City ကဂိုးရင်သွင်းခဲ့ပြီးမှ Leicester က penalty 3 လုံးပါဝင်5ဂိုးသွင်းခဲ့ပြီးတော့နောက်ဆုံးမှ5ဂိုး2ဂိုးနဲ့နိုင်သွားတာပါ။ Man City နည်းပြ Guardiola ကတော့ Leicester ကိုအခုလိုရှုံးရတာဟာလက်ခံနိုင်ဖို့အတော်လေးခက်တယ်ဆိုပြီးတော့ပြောပါတယ်
။ Yeah, of course it's tough. Lose to 5 at home is not easy to accept it.
အင်္ဂွေးမှာ၅ခု၂ခုနဲ့ရှုံးတာတော့ခံရခဲ့ပါတယ်ဒါကိုလက်ခံနိုင်ဖို့ဆိုတာမလွယ်ပါဘူးဒါပေမဲ့ရှုံးတာကိုတော့ရှုံးတဲ့အတိုင်းလက်ခံရမှာပါပဲဒါပေမဲ့အခုမှ၂ပွဲပဲရှိပါသေးတယ်နောက်ပွဲတွေဘာဖြစ်မလဲဆိုတာကြည့်ကြတာပေါ့
ဒီပွဲမှာလက်စတာတိုက်စစ်မှုဗာဒီကပယ်နယ်တီနှလုံးအပါဝင်၃ဂိုးသွင်းခဲ့လို့မက်ဆီနဲ့အတူဂေါ်ဒီယိုလာရဲ့မန်စီးတီးကို၃ဂိုးသွင်းနိုင်တဲ့သူဖြစ်လာခဲ့ပါတယ်လက်စတာဟာဒီပွဲနိုင်လိုက်တဲ့အတွက်၃ပွဲမှာ၃ပွဲလုံးနိုင်ပြီး၉ပွဲနဲ့ပရီးမီယာလိဂ်အမှတ်ပေးစရာမှာထိရောက်နေပါတယ်ဒီဘက်မှာ Everton ကလည်း Crystal Palace ကို2ဂိုးတကူနဲ့နိုင်လိုက်လို့သုံးပွဲလုံးနိုင်ထားတဲ့အတွက်ကိုမရထားပါတယ်။တနင်္လာနေ့ကလည်း Liverpool က Arsenal ကို3ဂိုးတကူနဲ့နိုင်သွားတဲ့အတွက် Leicester, Liverpool, Everton တို့ကိုမစီနဲ့အမှတ်ပေးစရာထိတ်မှအစင်လိုက်ရှိနေပါတယ်။ Everton သင်းဟာနီးပြ Ancelotti လက်ထက်ဒီနေ့ဘောလုံးရာသီမှာတိုးတက်လာတဲ့အတွက်ဒီနေ့ဘောလုံးရာသီကတော့ပိုပြီးတော့အကျိတ်နဲ့ရှိမဲ့သဘောတွေလည်းတွေ့နေရပါတယ်ခင်ဗျာ
LA Lakers basketball အသင်းရဲ့ stable center ခွင်းကကဘာကျော် basketball ကစားသမား Kobe Bryant ရဲ့လက်မှတ်ထိုးထားတဲ့ကစားခွင်းချန်ကင်းအစိပ်ပိုင်းကိုလီလန်ဒင်လိုက်ပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့ကဘာကျော် basketball ကစားသမား Kobe Bryant ဟာသူ့ရဲ့နောက်ဆုံးပွဲအပီးခွင်းထဲကနေထွက်တဲ့ချိန်မှာသူ့ရဲ့နံပါတ်2ခုထဲကတစ်ခုဖြစ်တဲ့နံပါတ်8နေရာမှာ Kobe Bryant ကအမတ်တရလက်မှတ်ထိုးခဲ့တာဖြစ်ပါတယ်။ဒါဟာသူ့ရဲ့လက်မှတ်တွေထဲမှာအကြီးဆုံးနေတဲ့ကတစ်ခုဖြစ်ပြီးတော့တပေကွဲလောက်ရှိတယ်လို့လည်းပြောပါတယ်။ဒီလေလံကနေဒေါ်လာ5သိန်းလောက်ရမယ်လို့ခမန်းထားပြီးတော့အော်တိုဘာလ3ရက်နေ့ထိလေလံကိုဖွင့်ပေးသွားမှာဖြစ်တယ်လို့လဲ Heritage လေလံအဖွဲ့ကဒူးဥက္ခကပြောပါတယ်ဒီလေလံကနေရတဲ့ဆေးရခိုင်နှုန်းကိုတော့ Kobe Bryant အားကစား Foundation ကိုလှူဒန်းသွားမှာဖြစ်ပါတယ်ဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းပတ်တွေကြမှာထပ်ပြီးတော့ပြောကြတာပါဗျာ
ဘူရူညာအတွက်သတင်းပတ်ဆင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းအချင်းချုပ်ကိုပြောပြပါမယ်။သမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဂျိုးဘိုင်ဒန်တို့ကြားညီငါနေညာကလုပ်တဲ့မိနစ်90ကြာပထမဆုံးချိန်စကားဆွေးနွေးပွဲဟာအတော်လေးအပြင်းထန်အခြေတင်ဖြစ်ခဲ့ပါတယ်။စကားဆွေးနွေးပွဲတွင်တရားနဲ့တရားပုဂ္ဂိုလ်ရေးရအပြန်လည်တိုက်ခိုက်ထိုးနှက်ခဲ့ကြပြီးသမ္မတထရမ့်ဟာအမေရိကန်သမိုင်းမှာအဆိုပါဆုံးသမ္မတပဲလို့မစ္စတာဘိုင်ဒန်ကပြောပါတယ်။သမ္မတထရမ့်ကလည်းသူသမ္မတတန်48လအတွင်းမစ္စတာဘိုက်ဒန်အထက်လွှတ်တော်အမတ်အဖြစ်နဲ့သမ္မတဦးပါမားလက်ထက်ဒုသမ္မတအဖြစ်48နှစ်ကြာလုပ်ခဲ့တာတွေထက်အများကြီးပိုလုပ်ခဲ့တယ်လို့ပြောပါတယ်။ COVID-19 ကာယရောဂါကဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးကိုမကြုံစဘူးထိခိုက်စေကြောင်းနဲ့အကူအညီလိုအပ်နေတဲ့နိုင်ငံတွေကိုချမ်းသာတဲ့ကမ္ဘာနိုင်ငံကြီးတွေကမြန်မြန်ဆန်ဆန်နဲ့အလုံးလောက်အကူအညီမပေးကြဘူးလို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကပြောပါတယ်။အမေရိကန်၊ကနေဒါနဲ့ဥရောပအပါအဝင်ဖွံ့ဖြိုးပြီးနိုင်ငံအများစုကကိုရိုနာဗိုင်းရပ်စ်ဆိုင်ရာအကူအညီပေးရေးအစီအစဉ်တွေကိုချမှတ်ခဲ့တယ်လို့ဖွံ့ဖြိုးဆဲနိုင်ငံတွေအဲ့ဒီလိုလှုပ်လှနိုင်အောင်အကူအညီပေးရမှာဖြစ်တယ်လို့လည်းသူကပြောပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်လူနာသစ် 8,000 ကျော်အထိပြုလိုက်တဲ့အတွက်စုစုပေါင်းကူးစက်သူ 6.2 သန်းကျော်သွားပါပြီ။24နာရီအတွင်းသေဆုံးသူ 1,100 ကျော်နဲ့သေဆုံးသူစုစုပေါင်းက 9,800 ကျော်ရှိနေပါတယ်။တောင်ကိုရီးယားမှာဒီကနေ့ COVID-19 လူနာသစ် 113 ရောက်ရှိတဲ့အတွက်ဒါဟာ5ရက်ပြင်ကူးစက်သူ 100 အထက်ကိုရောက်လာတာပါ။အခုချိန်ဒီဆိုရင်ကူးစက်သူစုစုပေါင်း 23,800 ကျော်နဲ့သေဆုံးသူ400ကျော်ပါပြီ။မြောက်ကိုရီးယားမှာတော့ COVID-19 ကူးစက်မှုကိုအစိုးရကတိတိကျကျထိန်းချုပ်ထားနိုင်တယ်လို့ပြောပါတယ်။နိုင်ငံတွင်တင်းကျပ်တဲ့စီးမင်းတွေနဲ့ကာယရောဂါကိုထိန်းချုပ်ထားနိုင်တယ်လို့မြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂတာဝန်ကြီးကင်ဆောင်းကပြောပါတယ်။ဥရောပတိုက်တော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်ပြီးဖြစ်ပွားနေတာမှာဘယ်လ်ဂျီယံနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူ 1,000 ကျော်ရှိပြီလို့ Science စာလုံးကျန်းမာရေးသိပ္ပံစီးရင်တွေကဖော်ပြပါတယ်။လူဦးရေ 7,000 လောက်ရှိတဲ့နိုင်ငံတွင်ပြီးခဲ့တဲ့သတင်းပတ်တွင်ပါကိုပဲတနေ့ကိုပြန်မြကူးစက်သူ 1,500 ကျော်ရှိပါတယ်။ဗိုလ်ရုညတဲ့ရေဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိပါခင်ဗျာ
This program has come to you from the Voice of America, Washington.